Welcome to the Voice of America in Burmese.
ကျမရှင်လာကြပါစေ VOA American Time မြန်မာပိုင်းရဲ့2018ခုအော်တိုဝါလာ2ရက်အင်္ဂါနေ့မနက်ခင်းအတန်းလွင့်စီစဉ်တွေကိုမြို့တော် Washington DC ကနေပြီးတော့ line kilometer 32 40 48အပြင် VOA ရဲ့ Facebook စာမျက်နှာကလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်တော်ကြုံလွန်မှာအခုမနက်ပိုင်းစီစဉ်တွေကိုတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်ကျမကခင်ဗျတက်ပါဒီမနက်ခင်းသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့အတူကြီးညာပေးမှာပါ။American ပြည်တော်စစ်ကအင်ဂျင်ကနေဒါနဲ့မက္ဆီကိုနိုင်ငံတွေနဲ့ရရှိခဲ့တဲ့သဘောတူညီချက်အသစ်ဟာကမ္ဘာပေါ်ကကုန်သွယ်သဘောတူညီချက်တွေထဲမှာအကြီးဆုံးနဲ့အကောင်းဆုံးဖြစ်ကြောင်းသမ္မတထရမ့်ကပြောပါတယ်။အိန္ဒိယနိုင်ငံတွင်ရောက်နေတဲ့ရိုဂျာရဲ့လက်ပွေရအပါအဝင်ကိုယ့်ရဲ့ချက်လက်တွေကိုကောက်ယူပြီးတော့တင်ပြဖို့အတွက်ပြည်내အားလုံးကိုဗဟုအစိုးရကညွှန်ကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါ။ကိုကြောင်လေ
းဟုတ်ပါပြီခင်ဗျာ။အဲ့လိုသတင်းတွေပြီးနားဆင်ကြရမယ့်အထက်မှာဆိုရင်
The crimes against humanity committed against the Rohingya of Myanmar, including the systematic
use. အဲ့ဒါကတော့ Rohingya တွေကိုနှိမ်နှင်းမှုနဲ့ပတ်သက်တဲ့သူတွေကိုအရေးယူဖို့ကုလသမဂ္ဂဆိုင်ရာကနေဒါတာမတ်ကဒရညီလာကမှတိုက်တွန်းနေတာပါ။ဒီအကြောင်းပြေဆုံးအပြင်ဒီတရုတ်နဲ့လှုပ်ဆောင်နေတဲ့ကြောက်ဖြူရေနဲ့စီမံကိန်းကိုတေချာပြန်ပြီးတော့သုံးသပ်ဖို့စီးပွားရေးနဲ့နိုင်ငံရေးပညာရှင်တွေကတိုက်တွန်းနေတဲ့အကြောင်းအေအော်ဒီမြစ်ဆုံစီမံကိန်းကိုလုံးဝရပ်တန့်မှုဒေသခံတွေကတောင်းဆိုနေကြတဲ့အကြောင်းစာရတွေကိုနားဆင်ရမှာပါ။နောက်ပိုင်းမှာဆိုလို့ရှိရင်လည်းအပတ်စဉ်စီးပွားရေးနဲ့သုတဆုံနေအမေရိကန်တခွင်စီစဉ်တွေကိုနားဆင်ရအောင်ပို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါက်ကင်မြုတ်တဲ့ကိုဇော်ဝန်းနဲ့တို့ပြောပြကြပါလိမ့်မယ်။
American တရုတ်စုကအင်ဂျင်ကနေဒါနဲ့မက္ကဆီကိုနဲ့ကုန်သွယ်ရေးစာချုပ်အသစ်ချုပ်ဆိုဖို့ရတဲ့သဘောတူညီချက်ဟာကမ္ဘာပေါ်ကကုန်သွယ်ရေးသဘောတူညီချက်တွေထဲမှာအကြီးဆုံးနဲ့အကောင်းဆုံးဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်နဲ့သူ့အဆိုအဖွဲ့ဝင်တွေကပြောပါတယ်။အခုရတဲ့တမိုင်းဝင်သဘောတူညီချက်ကလည်း American တရုတ်စုနဲ့မြောက်အမေရိကတိုက်တဲ့ငွေနဲ့အလုပ်ကံတွေလှိမ့်ပြီးဝင်လာစေမယ်လို့သမ္မတထရမ့်ကဂျိုဒင်ဟော့ကင်းထုတ်လိုက်ပါတယ်။ဒါဟာနှစ်ပေါင်းအစ်စ်လောက်ကျင့်သုံးခဲ့တဲ့မြောက်အမေရိကနိုင်ငံများလွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက် NAFTA ကိုအစားထိုးတဲ့စာချုပ်အသစ်ပါ။သမ္မတအင်ဂျီနှင်းစီဥယျာဉ်မှာသမ္မတထရမ့်မင်းကွန်းပြောရမှာ NAFTA နေရာမှာအစားထိုးမဲ့ American, Mexico, Canada သဘောတူညီချက် USMCA ဟာအလုံးအတွက်သိက္ခာကောင်းမွန်တဲ့သဘောတူညီချက်တစ်ခုဖြစ်တယ်လို့ပြောပါတယ်။နှစ်စဉ်ကုန်သွယ်မှုပမာဏ American Dollar 1.2 trillion လောက်ရှိမဲ့သဘောတူညီချက်ဟာအပြန်အလှန်မျှတမှုရှိစေပုံမှာအခြေခံထားကြောင်းသမ္မတကပြောပါတယ်။မက္ကဆီကိုသမ္မတကဒီသဘောတူညီချက်ကနေမြောက်အမေရိကတိုက်ကိုကမ္ဘာပေါ်မှာစီးပွားရေးအရှင်ပြန်မှုအများဆုံးဒေသတစ်ခုဖြစ်လာစေတယ်လို့သူ့ Twitter မှာရေးတယ်လို့ကနေဒါသမ္မတကလည်းဒီသဘောတူညီချက်ကနေတုံးနိုင်ငံမိတ်ဆွေဖြစ်မှုပိုခိုင်မာစေတဲ့အပြင်မြောက်အမေရိကတိုက်နေပြည်သူအလုံးအတွက်အကျိုးရှိမယ်လို့သူ့ Twitter မှာရေးပါတယ်
။ဘုတ်တရားရုံးတရားသူကြီးဖြစ်ခန့်အရေးအမည်စင်းတွင်သင်ခံထားရသူ Brett Kavanaugh အနေနဲ့လိမ္မာဆိုင်ရာစော်ကားမှုစ조사ခဲ့တယ်ဆိုတဲ့ဆွဆွချက်အပါအဝင်သူရဲ့နောက်ကျောင်းကိစ္စတွေကိုစုံစမ်းစစ်ဆေးတဲ့နေရာမှာသတ်မှတ်ထားတဲ့သတင်းပတ်တပတ်အတွင်းပြည့်စုံမယ်ဆိုရင် FBI ပြည်တော်စုစုံစမ်းစစ်ဆေးရေးဘီရိုအနေနဲ့အကန့်အသတ်မရှိစုံစမ်းစစ်ဆေးပိုင်ခွင့်ရှိကြောင်းသမ္မတအင်ဂျီရောကပြောပါတယ်။ကာဗနော့နဲ့ဆိုင်တဲ့စုံစမ်းစစ်ဆေးပိုင်ခွင့်အတိုင်းအတာကိုအင်ဂျီရောကကန့်သတ်ထားကောင်းကန့်သတ်ထားနိုင်တယ်ဆိုတော့ဒီမိုကရက်ပါတီဝင်တွေရဲ့ဝေဖန်ပြောဆိုမှုတွေထွက်လာပြီးမှအင်ဂျီရောရဲ့ညွှန်ကြားချက်ထွက်လာတာပါ။သူတို့နှစ်ဦးအထက်တန်းကျောင်းသားဘဝ1982ခုနှစ်အတွင်းကာဗနော့ကသူ့ကိုလိမ္မာဆိုင်ရာစော်ကားဖို့ကြိုးစားခဲ့ကြောင်းခရစ်စတင်းဘရက်စလီဖို့ဒ်ကပြီးခဲ့တဲ့သတင်းပတ်အတွင်းအထက်လွှတ်တော်ဥပဒေရေးကော်မတီရှေ့မှာထွက်ဆိုခဲ့ပါတယ်ကာဗနော့ကတော့သူ့အနေနဲ့အဲ့ဒီလိုလှုပ်ဆောင်ခဲ့ခြင်းမရှိကြောင်းကော်မတီရှေ့မှာပဲဒေါသနဲ့ပြန်လည်ထွက်ဆိုခဲ့ပါတယ်တခြားမျိုးသမီးတို့ကလည်းသူ့ပေါ်ကာဗနော့ကလိမ္မာဆိုင်ရာစော်ကားဖို့ကြိုးပမ်းခဲ့ကြောင်းဆွဆဲထားကြပါတယ်
American ကဝေးဝင်ကြီးဂျန်မက်တက်စ်နဲ့တရုတ်ခီးစင်ကိုဖျက်သိမ်းလိုက်ကြောင်းပန်ဒကန် American စစ်ထံလာချုပ်ကကြေညာပါတယ်။ဒါဟာတရုတ်ကာကွယ်ဝင်ကြီးဘက်ကအဆင်မပြေတာကြောင့်ဖြစ်ကြောင်းကာကွယ်ဦးစီးဌာနအရာရှိကြီးတူက VOA ကိုတင်းလာနေမှာပြောပါတယ်။ဒီခီးစင်နဲ့ပတ်သက်ပြီးတင်းဝင်ကြေညာထားတာတော့မရှိပါဘူး။ပြီးခဲ့တဲ့သတင်းပတ်ကောင်မှာဘိုးချုပ်ကြီးဝေဖန်ဟီးနဲ့လုံခြုံရေးကိစ္စဆွေးနွေးအစီအစဉ်တွေလုပ်ဖို့ကြိုးစားခဲ့ပြီးတဲ့နောက်မှာအခုလိုဖျက်သိမ်းမှုဆုံးဖြတ်တာဖြစ်ကြောင်းကာကွယ်ဌာနအရာရှိကပြောပါတယ်။ Rhode Island ပြည်နယ်မှာ Newport မှာတွေ့ဆုံမှုစီစဉ်ထားတာကိုပြီးခဲ့တဲ့သတင်းပတ်တုန်းကတရုတ်ရေတပ်အကြီးအကဲဒုတိယရေတပ်ဗိုလ်ချုပ်ကြီးရှန်ဂျွန်လင်းကဖျက်သိမ်းခဲ့တယ်လို့ American USS Wasp စစ်သင်္ဘောဟောင်ကောင်စစ်ကမ်းကပ်ခွင့်အငင်းပယ်ခံခဲ့ရပြီးတဲ့နောက်မှာအခုလိုကာကွယ်ဝင်ကြီးတွေရဲ့တွေ့ဆုံပွဲကိုဖျက်သိမ်းခဲ့တာဖြစ်ပါတယ်
။လာမယ့်နှစ်အတွင်း American ပြည်ထောင်စုကိုဝင်ရောက်ခွင့်ပြုမယ်ဒုက္ခတဲ့အရေးအတွက်သတ်မှတ်ပေးရမယ်ကန့်တက်ရဲ့အတွင်းသမ္မတတော်နဲ့ Trump အစိုးရကအချိန်မီတင်ပြနိုင်ခဲ့ခြင်းမရှိဘူးလို့ဆိုပါတယ်။ပုံမှန်အားဖြင့်တနစ်တာအတွင်းဒုက္ခတဲ့အရေးအတွက် ဘလောက်အထိအများဆုံးလက်ခံမယ်ဆိုတဲ့ညီနိုင်တိုင်မြင်မှုတွေနဲ့အဲ့ဒီရဲ့နောက်ဆက်တွဲဖြစ်သမရရဲ့ဆုံးဖြတ်ချက်တို့ကိုအောက်တိုဘာလ10ရက်နေ့မှာတင်သွင်းရတာဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရကအီးမေးလ်ကတင်ပြဝေးကိုပြောပါတယ်။ခါတရမှာတော့သမရရဲ့ဆုံးဖြတ်ချက်နောက်ကျပြီးမှထုတ်ပြန်လေးရှိတယ်လို့ဆိုပါတယ်။အခုလိုပြသွားတဲ့အတွက်ဒုက္ခတွေနဲ့ဆိုင်တ ဒုက္ခတဲ့အရေးအတွက်3000ပဲလက်ခံမယ်လို့သမ္မတထရမ့်အဆိုရကအစောပိုင်းမှာပြောထားပြီးဖြစ်တာကြောင့်ဒါဟာဒုက္ခတဲ့လက်ခံမယ့်အရေးအတွက်အနည်းဆုံးလည်းဖြစ်ပါတယ်သမ္မတကဒုက္ခတဲ့လက်ခံမယ့်အရေးအတွက်နောက်ဆုံးစီးရင်ကိုမကြည့်ကြခင်အောက်လွတ်တော်နဲ့အရင်ညှိနှိုင်းရမှာဖြစ်ပါတယ်
ဗီအိုအေအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်ကိုမနက်6:00နာရီကနေပြီးတော့9:00နာရီထိလိုက်တိုမီတာ32ကီလိုဟတ်စ်9335လိုက်တိုမီတာ41ကီလိုဟတ်စ်ခွန်လေးရှိတုံညာလိုက်တိုမီတာ46ကီလိုဟတ်စ်ချောက်တင်9တုံညာနဲ့ဒုတိယနာရီဘက်မှာလိုက်လက်မီတာ190ကီလိုဟတ်စ်တင်9ခွန်9တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7:00နာရီကနေ9:00နာရီအချိန်ပြန်လည်ထုတ်လွှင့်ချက်ကိုတော့လိုက်တိုမီတာ20
အင်္ဂလိပ်နိုင်ငံတွင်ရောက်နေတဲ့ရိုဟင်ဂျာတွေရဲ့ဘိုင်ယိုမက်ထရစ်လက်ပွဲအပါဝင်ကိုရီးချက်လက်တွေကိုကောက်ယူပြီးဗဟိုအစုအထံတင်ပြချဖို့အတွက်ပြည်နယ်အားလုံးကိုညှင်းကြားချက်တွေထုတ်ပြန်ထားကြောင်းအိန္ဒိယပြည်ထောင်ဝင်ကြီးရတ်နိုက်ဆင်ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။တင်ပြလာတဲ့အချက်လက်တွေကိုစုဆောင်းပြီးတဲ့နောက်မှာဘလို့လှုပ်ဆောင်တင်နေဆိုတာကိုမြန်မာအစိုးရနဲ့တန
ကျောင်းပေါ်အတွက်ညွှန်ကြားချက်ထုတ်ပြန်လိုက်တာဖြစ်ကြောင်းအနောက်ဘင်္ဂလားပြည်နယ်ကယ်ကတာမှာပြုလုပ်တဲ့ဆွေးနွေးပွဲအတွင်ပြည်ထောင်ဝန်ကြီးကပြောကြားလိုက်တာဖြစ်ပါတယ်။ရွန်ဂျာရင်းနဲ့ပတ်သက်ပြီးဆိုးဝေးမှုရှိနေတဲ့ပြည်နယ်တချို့ကအစ်မရာရှိကြီးတွေအပါအဝင်ဘဟုအစိုးရပြည်ထောင်ဟိုအနောက်ဘင်္ဂလားပြည်နယ်ဝန်ကြီးချုပ်မမတာ ပနာကြီးကဥဆောင်ပြီးတော့ဆွေးနွေးပွဲကိုကျင်းပခဲ့တာဖြစ်ပါတယ်။ရွန်ဂျာရီနဲ့ဆိုင်တဲ့လုံခြုံရေးအစိုးရမှုတွေထွက်ပေါ်နေတာကိုသူ့အနေနဲ့နားလည်သဘောပေါက်ကြောင်းလဲပြည်ထောင်ဝန်ကြီးကပြောပါတယ်။ရွန်ဂျာဒုက္ခသည်မိသားစုတွေဟာအတုလိုက်ရထားနဲ့သူတို့ပြည်နယ်တွေဘက်ကိုဦးတည်ပြီးတော့သွားနေကြကြောင်း
RPF အဖွဲ့ကအိန္ဒိယနိုင်ငံတောင်ပိုင်းပြည်နယ်ကိုသတိပေးချက်ထုတ်ပြန်ခဲ့ပါတယ်။ရွန်ဂျာရီအရှိမြောက်ပြည်နယ်ဖြစ်တဲ့အာသန်နဲ့ရှေ့ပိုင်းပြည်နယ်ဖြစ်တဲ့အနောက်ဘင်္ဂလားပြည်နယ်တို့ကနေကရလာနဲ့တမဲနာရုပြည်နယ်တွေကိုဥတီပြီးသွားနေတယ်လို့ဆိုပါတယ်။အိန္ဒိယနိုင်ငံတွင်းကယူအန်အေရှိယာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးမှာမှတ်ပုံတင်ထားတဲ့ရွန် ဆန့်ကျင်တဲ့အနေနဲ့ရောအဲ့ဒီလိုဘုံဖောက်ခွဲဖို့စီစဉ်ခဲ့တာလို့အိန္ဒိယအမျိုးသားထောက်လှမ်းရေးအဖွဲ့ NIA ကပြောပါတယ်ပြီးခဲ့တဲ့ဇန်နဝါရီလ19ရက်နေ့ကတိဘက်ဖုန်တော်ကြီးဒလိုင်းလာမာဟောကြားမဲ့တရားနာဖို့အတွက်လူအများအပြားစုဝေးနေကြတဲ့အချိန်ဗုဒ္ဓဂါယဇေတိတော်အနီးကမိဖို့ကြောင့်တစ်ခုအတွင်းပောက်ကွဲမှုအရှိန်မပြင်းလာတဲ့ဖောက်ခွဲရေးပစ္စည်းတစ်ခုတွေ့ရှိခဲ့ကြောင်းလူတွေ့ရှိခဲ့တာကြောင့်လူတွေရုံးရင်းဆန့်ခတ်ပြစ်ပြီးထွက်ပြေးခဲ့ကြပါတယ်အဲ့ဒီဘုံဟာဖုန်တော်ကြီးဒလိုင်းလာမာနဲ့ဘီဟာပြည်နယ်အုပ်ချုပ်ရေးမှူးတို့ဗုဒ္ဓဂါယဇေတိတော်ဝင်တဲ့ရောက်လာတဲ့အချိန်မှာပောက်ကွဲဖို့အတွက်စီစဉ်ထားတာလို့ NIA ကပြောပါတယ်။သူတို့ရဲ့ယူရချက်ဟာမြန်မာအစိုးရကိုစန့်ကျင်တိုက်ခတ်နေတဲ့ရိုဟင်ဂျာတွေနဲ့သွေးစီညီညွတ်ကြောင်းပြသဖို့လူတွေတေချေပျက်စီးစေဖို့နဲ့အိန္ဒိယအစိုးရကိုစစ်ပွဲဆင်နွှဲဖို့တို့အတွက်ဖြစ်ကြောင်းအိန္ဒိယထောက်လှမ်းရေးအဖွဲ့ကပြောပါတယ်။ဂျမတ်ဦးမူဂျာဟစ်ဒင်ဆိုတဲ့ဘင်္ဂလားဒေ့ရှ်အစီအစဉ်ဆိုင်အစ္စလာမစ်အကြမ်းဖက်အဖွဲ့ကထိတ်တန့်ခေါင်းဆောင်2ဦးကိုနှစ်ဦးအပါအဝင်ဒီကိစ္စနဲ့ဆက်နွယ်နေသူ9ဦးကိုအိန္ဒိယထောက်လှမ်းရေးအဖွဲ့ကဖမ်းဆီးထားပြီးဖြစ်ပါတယ်
။မြန်မာနိုင်ငံကိုလာရောက်တဲ့ဂျပန်နဲ့တောင်ကိုရီးယားခီးသွားဧည့်သည်တွေအတွက်တစ်နှစ်ပြည်ဝင်ခွင့်ဗီဇာကင်းလုပ်ခွင့်ပေးသားမှာဖြစ်ကြောင်းမြန်မာဆိုအကြညာချက်ဟာမြန်မာနိုင်ငံနဲ့နိုင်ငံခြားခီးသွားတွေပို့ပြီးလာရောက်စေဖို့အတွက်ဆွဲဆောင်နိုင်မယ်လို့ဂျပန်သတင်းတွေမှာဖော်ပြပါတယ်။ဗီဇာကင်းလုပ်ခွင့်ထုတ်ပေးမဲ့လေးစိတ်တွေကတော့နေပြည်တော်ရန်ကုန်မန္တလေးလေးစိတ်တွေဖြစ်တယ်လို့ထိုင်းမြန်မာနယ်စပ်ခီး3ခုမှလည်းရယူနိုင်တယ်လို့ဆိုပါတယ်။ဒီအစီအစဉ်ရဲ့ခီးသွားဧည့်သည်တွေဟာရက်ပေါင်း30ထိနေခွင့်ရမှာဖြစ်ပေမဲ့ရက်ထက်တိုးခွင့်တော့မရှိပါဘူး။ဗီဇာလျှောက်သူဒီအနေနဲ့အရင်ဆုံးကဒေါ်လာ1000ရှိချောင်းပြတ်တာပြီးအပြန်လည်လက်မှတ်ပြနိုင်ရင်ဗီဇာကင်းလို့ခွင့်ပေးဖို့မြန်မာအစိုးရကစီစဉ်ထားပေမဲ့ခီးသားဧည့်သည်တွေအနေနဲ့ငွေသားတဲ့ credit card ပြရီကန်ဆောင်နေရှိတာမို့ဒီစီစဉ်ကိုဖျက်လိုက်ပုံရပါတယ်
။အင်ဒိုနီးရှားနိုင်ငံကငလျင်နဲ့ဆူနာမီရေလိုက်တာခံရတဲ့ဆူလာဝက်စီကျွန်းအလယ်ပိုင်းဒေသ ကစာနာမှုဆိုင်ရာလုပ်ငန်းတွေအတွက်နိုင်ငံတကာအရေးပေါ်အကူအညီတွေကိုလက်ခံဖို့သမ္မတချိုကိုဝီဒိုဒိုကခွင့်ပြုလိုက်ပြီဖြစ်ပါတယ်ဆလော့ဝစီကျွန်းဟာပြီးခဲ့တဲ့တောက်ကြနေ့ကငလျင်နဲ့အဲ့ဒီရဲ့နောက်ဆက်တွဲဆူနာမီရေလိုင်းတာတွေကိုခံခဲ့ရပြီးလူပေါင်း
南宋亚南亚的人的国家庭有的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家的人的国家 တခြားနိုင်ငံတကာတရားစီရင်တဲ့နည်းလမ်းတွေနဲ့အရေးယူနိုင်မှုနိုင်ငံတကာတိုင်ဝမ်ကဆက်ပြီးတော့ကြိုးပမ်းသွားဖို့လဲသူတို့ကတတွန်းခဲ့ကြတာပါဒီအကြောင်းမတ်အင်ဂျင်နိုင်ကအပြည့်စုံပြောပြပါလိမ့်မယ
်တနင်္လာနေ့ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှဆက်လက်ကျင်းပနေတဲ့83ချိန်မြောက်ကုလသမဂ္ဂအထွေထွေနီလာခံမှာမြန်မာနိုင်ငံကပြင်းထန်ဆိုးရွားလာတဲ့လူခွင့်ရေးချိုးဖောက်မှုတွေဟာကဘာရဲ့ငင်းကြင်းရေးနဲ့လုံခြုံရေးကိုထိခိုက်စေတဲ့ပုံရိပ်တွေဖြစ်ကနေဒါနဲ့ဆွီဒင်နိုင်ငံကိုယ်စားလှယ်တွေကဝေဖန်ပြောဆိုခဲ့ကြပါတယ်။ရခိုင်ပြည်နယ်ပြည်ထောင်နဲ့ပတ်သက်လို့မြန်မာအစိုးရကိုယ်စားလှယ်နိုင်ငံတော်အတိုင်းပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေကတော့တောက်ချာနေနောက်ပိုင်းကုလသမဂ္ဂထွေထွေညီလာခံမင်ကွန်းပြောကြားချိန်မှာကာကွယ်ပြောဆိုခဲ့တာပါ။ဒါအပြင်ရိုဟင်ဂျာတွေကိုစုလိုက်ပြုံလိုက်အတင်းကျပ်မောင်းထုတ်ခဲ့မှုကိုတရားစီရင်ပိုင်ခွင့်ရှိကြောင်း ICC နိုင်ငံတကာရာဇဝတ်ခုံရုံးကဆုံးဖြတ်ချက်ကိုမြန်မာဘက်ကပယ်ချထားကြောင်းနဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကမကြာသေးခင်ကထုတ်ပြန်ခဲ့တဲ့ရိုဟင်ဂျာတွေပေါ်မြန်မာစစ်တပ်ရဲ့ဖိနှိပ်မှုစီရင်ခံစားနဲ့ပတ်သက်လို့လည်းမြန်မာအစိုးရကလက်မခံကြောင်းပြောကြားခဲ့ပါတယ်မနေ့ကဆက်လက်ပြုလုပ်တဲ့ကုလသမဂ္ဂထွေထွေညီလာခံမှာတော့မြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်ဖိနှိပ်မှုဟာ genocide လူမျိုးတုံးသုတ်တင်ရှင်းလင်းမှုမြောက်ကြောင်းသတ်မှတ်ပြီးပြစ်မှုကျူးလွန်သူတွေကို ICC ခုံရုံးတင်ရေးကနေဒါလွှတ်တော်ကတောင်းဆိုထားကြောင်းကုလသမဂ္ဂဆိုင်ရာကနေဒါသံအမတ်ကြီး Mark Andre Blanchard ကအခုလိုသူ့မိန့်ခွန်းမှာထည့်သွင်းပြောကြားခဲ့ပါတယ်
The crimes against humanity committed against the Rohingya of Myanmar including the systematic use of rape
မြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်ညှဉ်းပန်းနှိပ်စက်မှုအတရားဓမ္မပြုကျင့်မှုကိုလက်နက်တပွဲစနစ်တကျအသုံးချမှုစတဲ့လူသားစုပေါ်မှာပြစ်မှုကျူးလွန်မှုတွေဟာလုံးဝလက်ခံနိုင်ပွဲမရှိပါဘူးဒီလိုပြစ်မှုကျူးလွန်သူတွေကို genocide လို့ခေါ်တဲ့လူမျိုးတုံးသုတ်တင်ရှင်းလင်းမှုမြောက်ကြောင်းကနေဒါလွှတ်တော်ကတခဲနဲ့ထက်အတိမတ်ပြုခဲ့ပြီးတော့လုံခြုံရေးကောင်စီအနေနဲ့ ICC နိုင်ငံတကာပြစ်မှုခုံရုံးတင်ရေးထောက်ခံပေးဖို့တောင်းဆိုထားပါတယ်ရိုဟင်ဂျာတွေရင်ဆိုင်နေရတဲ့ဒုက္ခအကြက်တဲမတရားမှုတွေကိုဝိုင်းဝန်းဖြေရှင်းပေးဖို့လိုအပ်နေပါတယ်
အလားတူကုလသမဂ္ဂဆိုင်ရာဆွီဒင်သံအမတ်ကြီး Olof Skoog ကလည်းနိုင်ငံတကာဥပဒေအောက်မှာအစိုးရဆုံးပြစ်မှုကျူးလွန်မှုကြီးဖြစ်တဲ့ရိုဟင်ဂျာတွေပေါ်မြန်မာစစ်တပ်ရဲ့ဖိနှိပ်မှုကိုလုံခြုံရေးကောင်စီအနေနဲ့ထိထိရောက်ရောက်ကင်တွယ်နိုင်ခြင်းမရှိခဲ့ဘူးလို့မနေ့ကသူ့ရဲ့ကုလသမဂ္ဂထွေထွေညီလာခံမိန့်ခွန်းမှာထည့်သွင်းပြောဆိုသွားပါတယ်။မြန်မာအစိုးရဘက်ကလည်းပြစ်မှုကျူးလွန်သူတွေကိုစုံစမ်းအရေးယူဖို့ရည်ရွယ်ချက်ရှိရှိပြက်ကွက်ခဲ့ကြောင်းနဲ့မြန်မာနိုင်ငံမှာပြစ်မှုကျူးလွန်သူတွေပြစ်ဒဏ်ကနေလွတ်ငြိမ်းခွင့်ရနေတာကိုအဆုံးသတ်ရေးနိုင်ငံတကာအတိုင်းဝိုင်းမှာတာဝန်ရှိကြောင်းသူကအခုလိုပြောပါတယ
်။The suffering of the stateless Rohingya population of Myanmar continues. The UN fact-finding mission recently presented solid evidence of the gravity
of the problem. Myanmar ngama phit ni de Rohingya de ye akhet khe dukkha de ha set pi shi ni ba de. Ma cha de kin ga be kulatamaka ache le sha pwe yi apwe ga ni Myanmar sit tat ye ji ma la de yet set chan chom mu ri apo tat de a thaw tha akai ma ne a sin khan sa thauk pyan che ha nangan daga upri aw ma a so wa song ya zu chu lun mu ri be phit ba de. Myanmar so ya ni ne pye mu chu lun tu ri ko shong cha bo စုံစမ်းစစ်ဆေးအရေးယူဖို့ရွေကျက်ရှိရှိပြက်ကွက်ခဲ့တဲ့အတွက်ပြစ်ဒဏ်ကနေလွတ်ငင်းခွင့်ရှိနေတာကိုအဆုံးသတ်ရေးနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မဖြစ်မနေတာဝန်ယူဆောင်ရွက်ရမှာပါ
။ဒါ့အပြင်ရိုဟင်ဂျာဒုက္ခသည်တွေအနေနဲ့ဆန္ဒအလျောက်လုံလုံခြုံခြုံနဲ့နေရက်ကိုပြန်နိုင်ရေးကိုဖီအာနန်ကော်မရှင်ရဲ့အကြံပေးချက်တွေကိုလက်တွေ့အကောင့်ထဲပေါ်ဖို့နဲ့ထင်ထင်ရှားရှားဖြစ်နေတဲ့ပဋိပက္ခတွေအတွက်ယုံကြည်စိတ်ချရတဲ့ငြိမ်းချမ်းရေးဖြစ်စဉ်ကိုစူးစမ်းဆောင်ရွက်ဖို့စတဲ့ချက်တွေကိုလည်းဆွီဒင်သံအမတ်ကြီးကတိုက်တွန်းအကြံပြုပြောကြားခဲ့ပါတယ်။ ဒီတော့တွင်ဆွစ်ဇာလန်နိုင်ငံဇနီးပါမှာအော်တိုဘာလ၁ရက်နေ့ကနေ၅ရက်နေ့အထိကျင်းပနေတဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ
ကဲဇေရင်းနဲ့ပြန်လည်နေရာချထားရေးဝင်ကြီးဒေါက်တာဝင်းမြတ်အေးဦးဆောင်နဲ့မြမဆိုးရကုစလေဖွဲ့လဲတက်ရောက်နေပါတယ်ရှင်။ရခိုင်ပြည်နယ်မြောက်ပိုင်းကနေပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုထွက်ပြေးလာခဲ့ကြတဲ့ရိုညာဒုက္ခသည်တွေအတွက်အရေးပေါ်အကူအညီတွေကိုဆောင်ရွက်ဒီနိုင်ငံတကာအဖွဲ့အစည်းတွေကဆောင်ရွက်ခဲ့ကြပါတယ်။အခုတော့နောက်တစ်ဆင့်တိုးပြီးတော့ဂျာကာလာအစီအမံ ဆန်းစစ်မှုတွေလုပ်နေပြီးတော့မကြခင်ဒုတိယအဆင့်ကိုစရတော့မယ်လို့လဲမြန်မာအစိုးရကိုသတိပေးသွားပါတယ်ဒီအကြောင်းကိုသားညုံကပြောပြမှာပ
ါကဘာဟွားမှာရှိတဲ့ဒုက္ခတွေအကျပ်တဲတွေအတွက်ဖြေထုတ်ရမှာနိုင်ငံတွေအားလုံးပူးပေါင်းဆောင်ရွက်ကြဖို့နဲ့လူသားချင်းစာနာကူညီရေးပူးပေါင်းဆောင်ရွက်မှုတွေကဒုက္ခတွေအတွက်ထိရောက်တဲ့အကူအညီဖြစ်စေတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီက UNHCR ရဲ့နှစ်ပတ်လည်အမှုဆောင်စည်းဝေးအဖွဲ့မေကုံမှာပြောဆိုသွားတာပါလူသားတွေရဲ့အသက်ကိုကယ်တင်ဖို့အတွက်လူသားချင်းစာနာကူညီရေးလုပ်ငန်းတွေပူးပေါင်းဆောင်ရွက်တာဟာဘလောက်အရေးပါသလဲဆိုတာကိုရိုဟင်ဂျာဒုက္ခသည်အကြက်တဲဖြစ်ကပြခဲ့တယ်လို့ကုလသမဂ္ဂမဟာမင်းကြီးကဥပမာပေးပြီးတော့ထောက်ပြခဲ့ပါတယ်မြန်မာစစ်တပ်ရဲ့စစ်စင်ရေးကြောင့်မလို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးလာကြတဲ့ရိုဟင်ဂျာ9သိန်းနီးပါးကိုဒေသခံတွေအကူအညီနိုင်ငံတကာရဲ့အကူအညီနဲ့ကုလသမဂ္ဂဘက်ကရေးပေါ်တုံ့ပြန်နိုင်ခဲ့တယ်လို့ဆိုပါတယ
် The massive outflow of refugees into Bangladesh last year called for an all of UNHCR response
ဒုက္ခသည်လုံရင်းလိုက်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မြန်မာတို့ကပြေးဝင်ကြကြောင်း UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကအရေးပေါ်တုံ့ပြန်ကင်တွဲကူညီရေးတွေစောင့်ခဲ့ရပါတယ်ပြောလို့တော့မရတဲ့အခက်အခဲတွေစိတ်တင်ရတဲ့ချက်တွေရက်လာတဲ့ဒုက္ခသည်တွေရဲ့အခြေအနေဟာလူတစ်ယောက်ဖြစ်အနေဆုံးလိုအပ်ချက်တွေတော့မရတဲ့အဖြစ်နဲ့ကြုံရပါတယ်ဒေသခံတွေဟာစာနာကိူးနာစိအဖြစ်နဲ့ဒီဒုက္ခသည်တွေကိုကနဦးကူညီပေးကြပါတယ်မတော်ရသည်ဝင်လာတဲ့အတူဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့လူသားချင်းစာနာမှုကူညီမှုအဖွဲ့တွေပြည်ရင်းပြည်ပအစိုးရမှတဲ့အဖွဲ့စည်းတွေဒုက္ခသည်တွေကိုယ်ရည်နဲ့အတူအရေးပေါ်ပြင်ဆင်ဆောင်မှုတွေလုပ်ခဲ့ပါတယ်ဒါဟာအတော့အောင်မြင်မှုရှိတယ်လို့ဆိုရမှာပါ
တစ်ချိန်တည်းမှာတော့ရိုဟင်ဂျာဒုက္ခသည်တွေနေရာပြောင်းရေးအတွက်မြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်ရေးသဘောတူလက်မှတ်ထိုးပြီးတော့ဒုတိယဆင့်ကိုအခုဆောင်ရွက်ရတော့မယ့်အနေအထားရောက်နေပြီလို့ဆိုပါတယ်ဒါပေမဲ့လည်းဒီပြဿနာရဲ့အဖြစ်ကိုတကယ်ထုတ်ပေးရမယ့်သူကတော့မြန်မာအစိုးရအပေါ်မှာတည်တယ်လို့ကုလသမဂ္ဂမဟာမင်းကြီးကပြောပါတယ
် But solutions to this crisis lie in Myanmar its root causes including entrenched discrimination
ဒီဝင်ကြချက်တွေပတ်သက်ပြီးဖြေရအောင်မြန်မာနိုင်ငံပေါ်တည်နေပါတယ်လူမျိုးရေးဘာသာရေးခွဲခြားဆက်ဆံရေးနိုင်ငံသားရပိုင်ခွင့်ရင်းပယ်ခံရတာနဲ့တခြားဖွံ့ဖြိုးရေးနိုင်ငံမှုတွေဟာအဓိကအကြောင်းရင်းတွေဖြစ်ပြီးဒါကိုကန့်တွဲဖြေရှင်းရပါလိမ့်မယ်မြန်မာဆွေရမှာဒီတာဝန်ရှိပါတယ
်ဒုက္ခသည်တွေနေရပြန်ရေးမစခင်ဂျာကာလာဖြစ်နေတော့ဘင်္ဂလားဒေ့ရှ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေရောဒေသခံလူမှုအတိုင်းအဝိုင်းအတွက်ပါအခြေခံဖုံပြိုးမှုတွေဖြစ်စေမဲ့စီးပွားရေးအခွင့်အလမ်းတွေအပါအဝင်အကူအညီတွေလိုအပ်နေတဲ့အကြောင်းကုလသမဂ္ဂမင်းကြီးကဒီအဖွဲ့ဝင်နိုင်ငံတွေကိုသတိပေးပါတယ်ဒီအတွက်ကမ္ဘာ့ဘဏ်နဲ့အာရှဖွံ့ဖြိုးရေးဘဏ်တွေရဲ့အကူအညီတွေကိုကျေးဇူးတင်တဲ့အကြောင်းဆိုပါတယ်ဒါပြင်ရိုဟင်ဂျာတွေကိုအကူအညီပေးခဲ့တဲ့ဘင်္ဂလားဒေ့ရှ်ဒေသခံတွေလိုမျိုးဒုက္ခသည်တွေကိုလက်ခံကူညီသူတွေရဲ့အခန်းကဏ္ဍအရေးပါမှုကိုလည်းသူကထည့်သွင်းပြောသွားပါတယ်မြန်မာနိုင်ငံထဲမှာကြံ့နေခဲ့တဲ့ရိုဟင်ဂျာတွေနဲ့ပတ်သက်လို့လည်းသူတို့ကိုဒေသအတွင်းမှာလွတ်လပ်စွာသွားလာခွင့်ပေးဖို့တိုက်တွန်းသွားပါတယ်နိုင်ငံတကာကရိုဟင်ဂျာလို့သုံးနေပေမဲ့မြန်မာဆွေရကတော့သူတို့ကိုဒီရခိုင်ပြည်နယ်တွင်းကမွတ်စလင်တွေလို့ပဲသုံးပါတယ်ဒါပြင်အာဏာပိုင်တွေအနေနဲ့ရခိုင်ထဲမှာဒီရှိကြံရှိနေတဲ့ဒီမွတ်စလင်တွေရဲ့လူညိုရင်းနဲ့စာဝတ်နေရေးအတွက်အကူအညီတွေပေးထားတယ်လို့လည်းမြန်မာဘက်ကဆိုပါတယ်ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်တဲ့အပိုင်းမှာတော့ကုလသမဂ္ဂကနဦးစမ်းစစ်လေးလာရေးအဖွဲ့လေးတွေအနေနဲ့ဒေသတွင်းသွားလာရေးအကန့်အသတ်တွေရှိတယ်လို့ကုလသမဂ္ဂမဟာမင်းကြီးကပြောပေမဲ့မြန်မာဆွေဘက်ကတော့ဒီအဖွဲ့တွေကိုသူတို့လိုလလတ်နဲ့စောင့်ခွင့်ပေးထားတယ်လို့တုံ့ပြန်ထားပါတယ်အောက်တိုဘာလ၁ရက်နေ့ကနေပြီးတော့9ရက်နေ့ထိကျင်းပမဲ့ UNHCR နှစ်ပတ်လည်အမှုဆောင်စည်းဝေးကိုမြန်မာနိုင်ငံအနေနဲ့တော့ဒီပြောင်စုဝင်ကြီးဒေါက်တာဝင်းမြတ်ဤဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့တယောက်မယ်လို့သိရပါတယ်ခင်ဗျာ
။ကြောက်ဖြူရင်နဲ့စိတ်ကန်းစီမံကိန်းနဲ့ပတ်သက်ပြီးတော့မြန်မာဘက်ကတင်မဲ့အကျွေးရော့နှဲအောင်စီမံကိန်းပမာဏကိုရှော့ချနိုင်ခဲ့တယ်လို့တရုတ်နဲ့မြန်မာနိုင်ငံရဲ့ပါဝင်မှုအချိုးအစအစ်စ်နဲ့ညှိနှိုင်းမှုတွေလှုပ်ဆောင်နိုင်ခဲ့တာမို့ဒီနှစ်မကုန်ခင်မှာသဘောတူလက်မှတ်ရေးထိုးတော့မှာဖြစ်ပါတယ်။အမေရိကန်နိုင်ငံတော်မှ NAFTA လို့ခေါ်တဲ့စီးပွားရေးသဘောတူညီချက်ကိုကိုယ်နိုင်ငံအတွက်အကျိုးမရှိလို့ ဖြတ်သိမ်းနိုင်ခဲ့ပြီးတော့အစ်စ်ပြန်လဲဆွေးနွေးတာမျိုးလှုပ်လာနိုင်တာကြောင့်မြန်မာဘက်ကလည်းတရုတ်နဲ့လက်တွဲလှုပ်ဆောင်တဲ့နေရာမှာစီးပွားရေးအရရေရှည်ကြိုးကိုကြည့်ပြီးတော့လှုပ်ဆောင်မှုပြွားရောက်ဒီနိုင်ငံရေးနဲ့စီးပွားရေးပညာရှင်တွေကတုံ့တက်နေကြပါတယ်ဒီအကြောင်းဒေါက်ခင်မျိုးသက်ကပြောပြမှာပ
ါဒီအစိုးရလက်အောက်ခံစစ်တေအဖွဲ့နဲ့ NLD အစိုးရတို့ကြားကျောက်ဖြူရင်းနဲ့စိတ်ကန်းစီမံကိန်းတည်ဆောက်ရေးမှာညှိနှိုင်းမှုအစ်စ်တွေကိုလုံနိုင်ပြီးမို့ဒီနှစ်မကုန်ခင်မှာသဘောတူစာချုပ်ချုပ်ဆိုနိုင်တော့မှာဖြစ်ကြောင်းမြန်မာအထူးစီးပွားရေးဆောင်ဆိုင်ရာဗဟိုကော်မတီဥက္ကဋ္ဌဖြစ်တဲ့ကုတိုင်ဝင်ကြီးဦးသန်းမြင့်ပြောကြားချက်ကိုမြန်မာ Times မှာဖော်ပြထားပါတယ်။စီမံဘဏ္ဍာဒုတိယဝန်ကြီးဦးဆက်အောင်ကိုကျောက်ဖြူအထူးစီးပွားရေးဆောင်စီမံခန့်ခွဲမှုကော်မတီဥက္ကဋ္ဌဖြစ်နေခန့်ပြီးခဲ့တဲ့နောက်မှာကျောက်ဖြူရင်းနဲ့စိတ်ကန်းဖွံ့ဖြိုးရေးအစီအစဉ်နဲ့ပိုင်ဆိုင်မှုအချိုးအစားဆိုင်ရာသဘောတူညီချက်မူကြမ်းကိုဩဂုတ်လထဲမှာတင်သွင်းခဲ့တာဖြစ်ပါတယ်။အဆင့်၄ဆင့်ခွဲပြီးလှုပ်ဆောင်မဲ့စီမံကိန်းအတွက်ပထမအဆင့်မှာတင်မော၁၀ဆင့်အတွက်ဆောက်လုပ်မဲ့အစား၃ဆင့်လောက်အတွက်ပဲဆောက်လုပ်ဖို့ပြင်ဆင်မှုအပါအဝင်တည်ငှိနှိုင်းမှုတွေအရမူလကအမေရိကန်ဒေါ်လာ9.2ဘီလီယံကုန်ကျမဲ့အစား1.3ဘီလီယံလောက်ရှော့ချနိုင်ခဲ့တယ်လို့ဆိုပါတယ်။ဒါအပြင်ပိုင်ဆိုင်မှုအချိုးအစားမှာလည်းအရင်က85အချိုး15တာဝန်ယူတည်ဆောက်ဖို့အတွက်သဘောတူထားရကနေအခုတရုတ်ကုမ္ပဏီက80ရာခိုင်နှုန်းနဲ့မြန်မာဘက်က30ရာခိုင်နှုန်းယူဖို့သဘောတူညီမှုရခဲ့တာဖြစ်ပါတယ်။အခုလိုသဘောတူညီမှုအစ်စ်ကိုရခဲ့ပေမဲ့စီမံကိန်းချစီးပွားရေးလှုပ်ဆောင်ရမှာကိုယ်နိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံတဲ့အတွက်ကိုယ်နိုင်ငံဘက်မှာ50ရာခိုင်နှုန်းထက်ပိုပြီးယူထားတယ်လို့အမေရိကန်နိုင်ငံမှာရောက်နေတဲ့စီးပွားရေးပညာရှင်ဦးကန်ထွန်းကမြင်ပါတယ
်85% နဲ့ 70% ကိုသူတို့ short လိုက်တယ်ဆိုပေမဲ့ကြီးလိုက်လို့ရှိရင်အရင် 15 ရက်နေကျွန်တော် 30% ဆိုရုပ်ပြကြီးလိုက်နှစ်ဆတိုးရတဲ့သဘောမျိုးပေါ့လေ ratio တက်လာတယ်လို့ယူဆရပေမဲ့ဒီလိုဟာမျိုးမှာကျွန်တော်သဘောဆိုရင် 51% လောက်ရတဲ့ကျွန်တော်ဘက်ကတော့အသာစီးယူပြတယ်ကျွန်တော်နိုင်ငံကကိုယ်နိုင်ငံမှာလာလုံမအောင်တင်းချက်ကကမ္ဘာပံကျွန်တော်လောက်တော့ ਨੇ ကမ္ဘာပံတို့အေရှေ့ပံတို့ချင်းငွေအများကြီးပါတယ်ယူတိုင်းဘာတွေ့ရလဲဆိုတော့ rate of return ဆိုတာတွေ့ရပါ internal rate of return ပေါ့လေအကျိုးမြတ်တွက်တဲ့ဘဏ္ဍာရေးနည်းနဲ့စီးတဲ့အဲ့ဒါတွက်တာလေတစ်ဖက်ကပုံကြမ်းမဲ့စိတ်တွေအကုန်ကိုစီချတစ်ဖက်ကရမယ့်အကျိုးတွေကိုငွေတန်ဖိုးနဲ့လောက်ပြီးတော့ ratio တွက်လိုက်တာပါအဲ့ဒါ positive ဖြစ်ရမယ် interest rate တွေတိုးရမယ်အဲ့ဒါမှသာလေ project တစ်ခုကအကျိုးမြတ်ရှိမယ်ဆိုလို့ဖြေရပါ
ဆရာဦးကန်ထွန်းနဲ့ဘလို့အကြံပေးချင်ပါလဲဒီနှစ်ကောင်မှာသဘောတူစာချုပ်အတွက်ကိုလက်မှတ်ရေးထိုးကြမယ်ဆိုတော့လေ
ကျွန်တော်ကတော့အရင်ဆုံးလို့မထိုးသင့်ဘူးစက်ကျွမ်းနဲ့အိမ်ဘာသာရေးပညာရစမ်းစစ်ရေးစီစီရေးတွေလုပ်တင်တယ်စီစီရေးလုပ်တယ်ဆိုတာကိုယ်နိုင်ငံအတွက်တကယ်ကျိုးရှိမှာလားအခုဒီမှာဗမာပြည်ကျိုးရှိမဲ့အကြောင်းအသိမပါဘူးတရုတ်ကျိုးရှိမဲ့အကြောင်းကြီးပဲလေဒါအရင်ကစခဲ့လို့အချိန်တိုင်းတိုင်းငါတို့ဖြေပေးရမယ်ဆိုပြီးတော့အရင်ဆုံးမလုပ်သင့်ပါဘူးကိုယ်နိုင်ငံအတွက်တကယ်အကျိုးရှိမှလုပ်တင်ပါတယ်မလို့ရှိရင်တော့ဒါကိုဖြစ်တင်ပါတယ
်တရုတ်နဲ့အခုကကုံတွေရဲ့ဒီကြောက်ဖြူရင်းနဲ့စိတ်ကန်းနဲ့မဟုတ်ပါဘူးအခုမြေဆုံနဲ့စကားတွေပြောနေကြပါတယ
်
ဆိုတော့တရုတ်နဲ့စီးပွားရေးလုပ်တဲ့အခါမှာသူသတိထားတဲ့အချက်ကလေးတွေရောပြောပြပေးနိုင်မလား
အမေရိကန်လိုကမ္ဘာမှာချမ်းသာဆုံးနိုင်ငံတော်မှာကိုယ်နိုင်ငံအကျိုးမရှိတဲ့ကိစ္စတွေပြန်လဲတုံးတက်ပြီးတော့တရုတ်နဲ့ပြောလို့ပြန်ရတာတွေရှိတယ်အခုမက္ကဆီကိုနဲ့နာကာထိုက်တွေပြန်ပြီးပြည်မနေရပဲကနေဒါနဲ့ပြန်ပြီးတော့လေဆိုအမေရိကန်လိုအကြီးအကဲနိုင်ငံတော်မှာကိုယ်တိုင်းပြည်အတွက်ကိုဦးစားပေးပြီးကြီးနေလုပ်နေကြတဲ့အတွက်ကျွန်တော်နိုင်ငံခေါင်းဆောင်နေရတဲ့အဲ့မူတိုင်းနဲ့လုပ်တင်တယ်ကိုယ်သဘောတူမှရတော့ကနှစ်ဦးသဘောတူတယ်ဆိုတော့ကိုယ်မတူရင်သူဘာမှလုပ်လို့မရပါဘူးကိုကမတူဘူးမကြိုက်ဘူးပြောမှသူကပြန်စဉ်းစားမှာပါတော့တရုတ်နေနေရတော့ကျွန်တော်ကတော့သိပြီးတော့စိတ်မချောင်းနဲ့မယုံဘူးပေါ့လေအနောက်မှာဖက်ဖဲတွေပါတယ်ထက်တယ်မမိရောကျွန်တော်ကတော့အနနီးရပြန်စီစစ်ပါတိုင်းပြည်တကယ်ကောင်းမယ်ဆိုမှလုပ်ပါလို့ပဲအကြံပေးချင်ပ
ါတရုတ်နယ်လက်တွဲလှုပ်ဆောင်မှုဟာစီးပွားရေးစီမံကိန်းဖြစ်ပေမဲ့နိုင်ငံရေးအတွက်ပါထည့်သွင်းတွက်ချက်တင်တယ်လို့မြန်မာနိုင်ငံရေးဆန်းစစ်သူဒေါက်တာတင့်ဆွေကပြောပါတယ်
ကမ္ဘာနိုင်ငံမှာစီးပွားရေးရောဖွံ့ဖြိုးမှုရောသူ့ရဲ့မဟာဗျူဟာစီမံချက်ဖြစ်တဲ့ပိုလန်မကြီးအထက်ကလှုပ်တဲ့ကိစ္စတွေကိုနိုင်ငံရေးဘက်ကကြိမာတာလည်းပြည်စုံပါလိမ့်မယ်နိုင်ငံရေးရကြည့်ရင်ပထမအဆုံးကြည့်ရမှာကျွန်တော်တိုင်းပြည်ရဲ့အမျိုးသားအကျိုးစီးပွားကိစ္စဖြစ်ပါတယ်ကမ္ဘာနိုင်ငံမှာအစိုးရတော်တော်များများအဆက်ဆက်ကမကြည့်ကြတာလည်းပါတော့မားတွေရောလွန်တာတွေရောတော်တော်လှုပ်ခဲ့ကြပြီဖြစ်ပါတယ်အဲ့တော့လက်ရှိ NLD အစိုးရအနေနဲ့တကယ်ကိုနိုင်ငံတကာကိစ္စတွေရောပြည်တွင်းစီးပွားရေးအခြေအနေတွေရောကဖိအားတွေတောင်းအားတွေများနေတဲ့အချိန်မှာဒီအရကိုရည်ရှိကြည့်ချင်ရပါမလားလို့တော့ကျွန်တော်အနေငယ်တော့ဆိုရင်းနေခင်ဗျာ
တိရိလင်္ကာနိုင်ငံမှာဟမ်ဘန်တူတာစိတ်ကန်းစီမံကိန်းအတွက် tiu si ga ne American dollar 1 billion chi bi ti sao ya ga ne pyan ma sat nai ne twe aku ai li sai gan go 96 ne 3 kwen tiu ko pe ya da lo a phit myo ma yauk si bu twe si bwa yi pinya shin ni ga tri pe ni cha da phit par de
ia wori ni so si man gain ya yi ye sai ne 9 ne pi de september 30 ye ni dong ga data kan ni ha di si man gain long wa ya sai mo a chain tan mi lo ne par de le ma thop pho ka ja da lo si man gain ya san ye de bi long ga taba ra ri san na ri yo
ရယူပြီးတော့နိုင်ငံတော်သမ္မတကိုလည်းတင်ပြသွားဖို့ပြင်ဆင်နေကြပါတယ်ဒီအကြောင်းပြောရေးသတင်းတော့ကိုမိုးစောပြောပြပါလိမ့်မယ်ဟုတ်ကဲ့2019ခုနှစ်ကစတင်အကောင့်ထဲပေါ်ခဲ့တဲ့မြေဆုံစီမံကိန်းကိုပြည်သူတွေကကန့်ကွက်ခဲ့တာကြောင့်2030ခုနှစ်မှာသမ္မတဦးသိန်းစိန်ကသူ့အစိုးရတက်တန်းတွင်ရပ်ဆိုင်ထားဖို့ဆုံးဖြတ်ခဲ့တာပါစက်တင်ဘာလ30ရက်နေ့မှာ9နှစ်ပြည့်မြောက်ခဲ့ပြီဖြစ ကျွန်တော်အချင်းတန်းကြီးစုပြီးတော့ခေါင်းစဉ်နဲ့ကျွန်တော်အခမ်းအနားကျင်းပါတာအခုဒီမြို့ကြီးကလည်းဒီမှာကျွန်တော်လုံးဝရပ်ဆိုင်ဖို့ဆန္ဒထုတ်ဖော်ခဲ့တယ်လို့စုတောင်းပွဲဖြစ်ရောက်ရေးကော်မတီဥက္ကဋ္ဌဦးတူးခေါင်ကအခုလိုပြောပါတယ်ကျွန်တော်အချင်းတန်းကြီးစုပြီးတော့ခေါင်းစဉ်နဲ့ကျွန်တော်အခမ်းအနားကျင်းပါတာအခုဒီမြို့ကြီးကလည်းဒီမှာကျွန်တော်လုံးဝရပ်ဆိုင်ဖို့အချင်းတန်းကြီ ဒီလိုမျိုးတွေကိုအချင်းချင်းတန်ပြီးဒီလိုမျိုးတွေကိုထားဆန္ဒကိုရွေးချယ်မလားဒီလိုမျိုးတွေကိုထားဆန္ဒကိုရွေးချယ်မလားဆိုတာကလုံးဝပါအချင်းချင်းတန်ပြီးမလားသူကအနေနဲ့ဒီလိုဒီလိုမျိုးတွေကိုထားဆန္ဒကိုအခုတည်းကမကြည့်ဘူးလားဗောနော်ဒီလက်သားနဲ့ဒီလိုချင်းဆွဲနေမယ်ဆိုရင်ဒါကဒီလိုမျိုးကိုလက်စားရလဲရောက်ပါတယ်ဗောနော်အဲ့တော့ဒါဆိုရမယ်နဲ့ဒါလုံးဝတောင်းရှိပါတယ်ဗော
2023ခုနှစ်စာရလဲရောက်ပါတယ်ဗောနော်အဲ့တော့ဒါဆိုရမယ်နဲ့ဒါလုံးဝတောင်းရှိပါတယ်ဗောနော်2023ခုနှစ်စာရလဲရောက်ပါတယ်ဗောနော်အဲ့တော့ဒါဆိုရမယ်နဲ့ဒါလုံးဝတောင်းရှိပါတယ်ဗောနော်2023ခုနှစ်စာရလဲရောက်ပါတယ်ဗောနော်အဲ့တော့ဒါဆိုရမယ်နဲ့ဒါလုံးဝတောင်းရှိပါတယ်ဗောနော်2023ခုနှစ်စာရလဲရောက်ပါတယ်ဗောနော်အဲ့တော့ဒါဆိုရမယ်နဲ့ဒါလုံးဝတောင်းရှိပါတယ်ဗောနော်2023ခုနှစ်စာရလ kan je ya yu pi nengan no tamra si ko tin pya twa me lo le set pyo ba de
adika ga di yin song ya ka ra si ma chin ne lo ma ya chan su ye pi lo si ye ne ne ku de da ko wa long chin ne khan ye ye a pi lo di de da khan de ye de bo tha san da ma ba be ne de si man chin mo su chan lo ga a le khan ma mo bu su de ha ji su chan lo ga de ka tha ma ba no ဒီကဘောသားကိုဒီတိုင်းငံလုံးအတိုင်းပါနဲ့ဒီဘောသားဆန္ဒတွေကိုပုံလုံးဟိုရရည်ပြီးတော့ဒီအဝစတိတ်မန့်တစ်ခုအနေနဲ့ထုတ်မယ်ပြီးတော့တိုင်းငံလုံးမှာရှိတဲ့ကိုယ်စီနော်ပြည်သူလူထုအင်ဒော့စမန့်လုပ်ပြီးတော့ဒီဟာနဲ့ပူးတွဲပြီးတော့နိုင်ငံတော်တာမဒချင်ကိုစတင်ဖို့အစီအစဉ်ရှိပါတယ်ပြီးခဲ့တဲ့လပိုင်းတွေကတော့မြေဆုံစီမံကိန်းပြန်လည်စတင်နိုင်ဖို့တရုတ်ကုမ္ပဏီဘက်က ဒေတာကံပြည်သူတွေကိုရှင်းလင်းတာတွေကူညီထောက်ပံ့တာတွေရှိလာကြောင်းဒေတာကံတွေကပြောပါတယ်မြန်မာနိုင်ငံရေးလေးလာသုံးသပ်သူဦးတန်းစိုးနိုင်ကတရုတ်နိုင်ငံကမြစ်ကျင်းသုံးသွယ်စီမံကိန်းကိုလေးလာဖို့ဖိတ်ကြားရမှာမြစ်စုံစီမံကိန်းတည်ဆောက်မှုနဲ့ပတ်သက်ပြီးတရုတ်နိုင်ငံဘက်ကရှင်းလင်းခဲ့တယ်လို့ပြောပါတယ်ဒီလိုရှင်းလင်းရမှာတရုတ်နိုင်ငံကမြစ်စုံစီမံကိန်းအတွက်ဒေါ်လာငွေ တန်း90ပေးဖို့ပြောခဲ့တယ်လို့ဆိုပါတယ်။ဧရာဝတီမြစ်စုံဟာကချင်မျိုးသားတွေရဲ့တဘာဝယဉ်ကျေးမှုအမွေအနှစ်တစ်ခုဖြစ်တယ်လို့စီမံကိန်းတည်ဆောက်မဲ့နေရာဟာစကိုင်းပြည့်ရွေကျောင်းနဲ့နီးစပ်နေပြီးငလျင်လှုပ်ခတ်လို့စေကျိုးပေါင်ရင်ဧရာဝတီမြစ်အောက်ပိုင်းမှာစိုးကျိုးတဲရောက်မှုတွေဖြစ်ပေါ်နိုင်တယ်လို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တွေကသတိပေးပြောဆိုထားပါတယ်။တရုတ်
ဒီမြို့နာမှုညှင့်တင်ရေးဆွေးနွေးပွဲတွေမှာမကြာခဏဆိုသလိုဆွေးနွေးတောင်းဆိုလို့ရှိပါတယ်ခင်ဗျာ။အေယော်ရီမြစ်ဆောင်စီမံကိန်းလုံးဝရပ်ဆိုင်မှုဒေသခံတွေကသမ္မတအထိတင်ပြရေးစီစဉ်နေကြတဲ့အကြောင်းကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာ။ VOA American တန်ကနေအင်္ဂါနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။မကြာခင်မှာအပတ်စဉ်ကဏ္ဍတွေကို
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ကျွန်မရှင်းလင်းကြပါစေ VOA American တံမြန်မာပိုင်းက2018ခုအောက်တိုဘာလ2ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ဒီစီစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ3040 48အပြင်လိုင်းလက်မီတာ190 kHz 1505တို့ကနေတိုးချက်ထုတ်လွှင့်ပေးနေသလို VOA Facebook စာမျက်နှာမှာလည်းအချိန်နဲ့တပြေးညီဖမ်းယူနားဆင်လို့ရပါတယ်အခုဒုတိယပိုင်းနားဆင်ကြရမယ့်အထဲမှာဆိုရင
်ဒီဖက်ကမြန်မာဒီဖက်ကအဲ့ဒီဟာကိုသိမဝင်စားတာလားနားမလည်တာလားအရင်ဆိုကလည်းမလုပ်ဒီဆိုကလည်းမလုပ်တော့အခုချိန်ထိအမေရိကန်ဘန်ကာဆိုတွေကမြန်မာပြည်ကိုပတ်စံတွဲရင်ငါတို့အမေရိကန်ဥပဒေချိုးဖောက်တယ်မြန်မာပြည်ကပတ်စံဝင်လာတယ
်အဲ့ဒါကတော့မြန်မာနိုင်ငံမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေထင်သလောက်ဝင်မလာရပဲဖြစ်နေတဲ့အကြောင်းရင်းတွေကိုစီးပွားရေးကဏ္ဍမှာမကြခင်အပြည့်စုံနားဆင်ကြပါမယ်လောစင်မှာတော့ဒီနိုင်ငံတကာသတင်းမီဒီယာတွေထဲမှာတွေ့ရတဲ့မြန်မာပြည်ဆိုင်ရာဖော်ပြချက်တွေကတချို့ကိုမူရင်းအာပေါ်မပြတ်ကောက်နှုတ်ပြီးတော့ကျွန်တော်နဲ့မတ်အင်ဂျင်နိုင်တင်ပြပါမယ်။ရိုဟင်ညာမွတ်စလင်တွေကိုနှိမ်နှင်းခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့တာဝန်ရှိတဲ့သူတွေကို ICC နိုင်ငံတကာပြစ်မှုခွန်ရုံးကနေအရေးယူနိုင်ရေးတိကျလွတ်လပ်တဲ့အဖွဲ့တစ်ခုဖွဲ့ပြီးလှုပ်ဆောင်သွားဖို့စီစဉ်နေတဲ့ကိစ္စနဲ့ပတ်သက်လို့နိုင်ငံတကာရှေ့နေတူဦးဖြစ်တဲ့ Polina Lavina Manet ရေးသားထားတဲ့ဆောင်းပါးကိုအီဂျေလို့ခေါ်တဲ့နိုင်ငံတကာဥပဒေဆိုင်ရာဥရောပဂျာနယ်ရဲ့ blog ဆောင်မျက်နှာမှာအော်တိုဘလတ်တရနေ့မှာဖော်ပြထားတာတွေ့ရပါတယ်နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေနဲ့လူခွင့်ချိုးဖောက်မှုတွေရှိမရှိဆိုတာကိုသိနိုင်အောင်တပ်သေးထောက်ထားချက်လက်တွေကိုကောက်ယူစုဆောင်ပြီးထိမ့်သိမ့်ပြုစုရေးတိကျလွတ်လပ်တဲ့အဖွဲ့အစည်းတစ်ခုဖွဲ့ပြီးတော့လှုပ်ဆောင်မှုကုလသမဂ္ဂလူခွင့်ကောင်စီမှပြီးခဲ့တဲ့ပတ်တုန်းကပဲမဲခွဲဆုံးဖြတ်ခဲ့ကြပါတယ်နိုင်ငံတကာကလှုပ်ဆောင်မဲ့အခုလိုအဖွဲ့အစည်းရဲ့အားထုတ်မှုကြောင့်မြန်မာစီးရီးယားနဲ့ယီမင်လိုနိုင်ငံတွေမှာစစ်မဲ့ဆိုင်ရာပြစ်မှုကျူးလွန်မှုတွေလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ပြစ်မှုတွေနဲ့လူမျိုးတုံးတက်ဖြတ်မှုတွေကိုကျူးလွန်သူတွေအတွက်တရားစီရင်မှုဖြစ်ပေါ်လာနိုင်ပါလိမ့်မယ်ဒီလိုတီးကြလွတ်လပ်တဲ့မတန်းပြုစုရေးအဖွဲ့တစ်ခုဟာဆိုးရွားရက်ဆက်တဲ့ပြစ်မှုကျူးလွန်မှုတွေကိုစုံစမ်းစစ်ဆေးပြီးတော့ဖော်ထုတ်နိုင်ဖို့နိုင်ငံတကာအစ်မရောနိုင်ငံတွင်းအစ်မပါလိုအပ်နေတာပါဒီလိုအဖွဲ့အစည်းပေါ်ပေါက်ပြီးလှုပ်ဆောင်မှုတွေထိထိရောက်ရောက်ရှိလာနိုင်ရေးမှာနိုင်ငံတွင်းကတရားစီရင်ပိုင်ခွင့်ရှိတဲ့အဖွဲ့အစည်းတွေလူလူခြေပြုအဖွဲ့အစည်းတွေနဲ့နိုင်ငံတကာကလှုပ်ဆောင်သူတွေပါတက်တက်ကြွကြွဝိုင်းပြီးတော့ဆောင်ရွက်ဖို့လိုပါတယ်။နိုင်ငံတကာအဆင့်ပြစ်မှုကျူးလွန်ထားတဲ့သူတွေကိုအေးမယူပဲလွတ်ထားတဲ့ကိစ္စတွေကိုတိုက်ဖျက်ရေးမဟာဗျူဟာချပြီးတော့ဆောင်ရွက်နိုင်အောင်အခုလိုမျိုးတီးကြလွတ်လပ်ပြီးတော့တရားဝင်မှတ်တမ်းကောက်ယူစုဆောင်မဲ့အဖွဲ့ကအရေးကြီးလိုအပ်နေတာပါလို့ Polina Manet ရဲ့ဆောင်းပါးမှာဖော်ပြထားပါတယ
်။သူရဲကောင်းအဆင့်ကနေအပေကံအဆင့်ရောက်သွားတဲ့ဒေါန်ဆန်းစုကြည်နဲ့မြန်မာပြည်ရဲ့မျှော်လင့်ချက်များဆိုတဲ့ကောင်းစဉ်နဲ့ Richard C. Paddock ရေးသားတဲ့ဆောင်းပါးကို The New York Times သတင်းစာမှာစက်တင်ဘာလ30ရက်နေ့ကဖော်ပြထားပါတယ်။လွန်ခဲ့တဲ့နှစ်နှစ်ခွဲကာလဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအာဏာရလာတဲ့အချိန်တုန်းကမြန်မာပြည်ကိုကဘာကမျှော်လင့်ချက်တွေတော်တော်ထားခဲ့တာပါ။နှစ်နှစ်ခွဲကာလအတွင်းအပြောင်းလဲတွေတော်တော်များခဲ့ပါတယ်။စစ်တပ်ရဲ့အုပ်ချုပ်မှုကိုအာခံဆန့်ကျင်သူအဖြစ်ဂုဏ်ပြုခံခဲ့ရတဲ့ဒေါက်ဆန်းစုကြည်ဟာဒီကနေ့မှာတော့လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားရေးမှာဘာမှမတက်နိုင်တဲ့သူသတင်းလွတ်လပ်ခွင့်ရဲ့ရန်သူဖြစ်နေပါပြီ။ NLD အစိုးရရဲ့တက်တန်းတဝက်လောက်မှာပဲမြန်မာနိုင်ငံဟာအစွန့်ပယ်ခံနိုင်ငံဘဝကိုနောက်တစ်ချိန်ပြန်ရောက်တော့မယ့် NDA ကြုံနေရပါပြီ။အစိုးရကဒီအတိုင်းဆက်သွားမယ်ဆိုရင်ဒီမိုကရေစီဘယ်တော့မှမရနိုင်ဘူး။ဆရာနာရှင်အုတ်ချုပ်တဲ့ဘဝကိုပြန်ရောက်နိုင်မယ်လို့လက်ရှိ NLD အစိုးရလက်ထက်မှာ16လအချခံခဲ့ရတဲ့လူခွေရေးတက်ကြွလှုပ်ရှားသူကြပြဆရာမောင်ဆောင်ခါကပြောပါရယ်ဒေါ်ဆန်းစုကြည်နဲ့စစ်တပ်နှိစက်မှုအပေါ်မှာဒေါ်စုကိုထောက်ခံခဲ့သူတွေအတွင်စိုးရိမ်မှုတွေလည်းရှိလာနေပါတယ်သတင်းမီဒီယာတွေနဲ့တွေ့ဆုံမေးမြန်းတာဆက်သွယ်မေးမြန်းတာတွေကိုလည်းဒေါ်ဆန်းစုကြည်ကအရင်ကလိုအလွယ်တကူလက်မခံတော့ပါဘူးNLD အစိုးရအနေနဲ့လွှတ်တော်အတွင်းမှာဥပဒေဟောင်းတွေပယ်ဖျက်ပြီးအစ်စ်တွေနဲ့အစားထိုးပြဋ္ဌာန်းနိုင်တယ်ဆိုပေမဲ့ အနေအချင်းမဲ့လောက်တာတွေ့ရတယ်လို့လူခွင့်ရေးတက်ကြွလှှရှားသူလွတ်တော်အမန်ဟောင်းဒေါ်ညိုညိုတင်းကပြောပါတယ်။NLD အစိုးရအနေနဲ့အရင်စစ်အစိုးရတွေလက်ထက်ကပြဋ္ဌာန်းခဲ့တဲ့ဒါမှမဟုတ်အင်္ဂလိပ်ခေတ်ကလေးကပြဋ္ဌာန်းခဲ့တဲ့ပြည်သူတွေပေါ်ဖိနှိပ်ချုပ်ချယ်တဲ့ရာနဲ့ချီတဲ့ဥပဒေပုံမှန်တွေကိုမဖြတ်သိမ်းပဲဖြစ်နေတယ်လို့လည်းဒေါ်ညိုညိုတင်းကဆိုပါတယ်။ မြန်မာနိုင်ငံဟာအရင်စစ်အာဏာရှင်ကာလတုန်းကလိုနိုင်ငံတကာရဲ့ဖယ်ခြင်မှုကိုခံရမယ်လမ်းကိုဥတီနေမဲ့အရေးကိုလည်းမြမအရေးလေးလာသူတွေနဲ့တချို့အရာရှိတွေကစိုးရိမ်နေကြပါတယ်။NLD အစိုးရကြုံနေရတဲ့ဖိအားတွေကအရင်စစ်အစိုးရလက်ထက်ကထက်တောင်စိုးနေတယ်လို့ဒေါက်ဆန်းစုကြည်ရဲ့အကြံပေးပုဂ္ဂိုလ်ဟောင်းတဦးဖြစ်တဲ့ဦးဝင်းထင်ကပြောပါတယ်။အရင်စစ်အစိုးရလက်ထက်မှာတုန်းကတရုတ်နဲ့ရုရ Nangabe Akawe Pini de Lu, Uintinga, Biore Jow, Richard C. Bedog Ye Samago, the New York Times Dinizama, Popja Tawarish.
ဒီမနက်ကချင်းပြည်နယ်ရှမ်းပြည်နယ်ရခိုင်မြောက်ပိုင်းကလူခွင့်ချူဖောက်မှုတွေကိုနိုင်ငံတကာကနေပြီးတော့ဥပဒေကြောင့်ရအရေးယူကန်တွင်နိုင်မှုတက်တီမှတ်တမ်းပြည်သူ့ရဲ့အဖွဲ့ဖွဲ့ရေးကုလသမဂ္ဂလူမျိုးရေးကောင်စီကနေပြီးတော့ဆုံးဖြတ်ခဲ့ပါပြီ။ဖွဲ့စည်းမယ်ဆိုတဲ့ဒီဖွဲ့ဟာဘလောက်ထိအတိမ်နဲ့ရှိလဲလူခွင့်ရေးကောင်စီရဲ့ဒီခြေလှမ်းဟာမြန်မာနိုင်ငံပေါ်ဘ ဲ့လီလိုက်အစီအစဉ်ထွန်းထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုယ့်ရဲ့ယူဆချက်တွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ view ကိုကြိုတင်ပေးပို့ထားလို့လည်းရပါတယ် view မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-5554ဖြစ်ပါတယ် email လိပ်စာကတော့ bamis@viewnews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းတွေကိုကြိုဆိုပါတယ်ခင်ဗျာ
ဒီလိုမနက်ခင်းတိုင်းတင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာစီစဉ်လျှောက်ပါပြီ American Idiom 3 လုံးတွေကိုဒေါ်လာတန်ကစီစဉ်တင်ဆက်ပေးနေပါတယ
်မစ်ဆွေတူကအပြင်စားတောက်ဆိုင်မှာသွားစားကြပါစို့လို့ဆိုရင်ဘယ်သူကကျွေးမင်းဆိုတာကတော့ရှင်းပါလိမ့်အများအပြင်ကတော့သွားစားဖို့ခေါ်သူကကျွေးမင်းလို့နားလည်ကြပါလိမ့်မယ်ဒါပေမဲ့လို့မိတ်ဆွေ၃လေးဦးစုပြီးစားတော့ဆိုင်မှာသွားစားကြမယ်ဆိုရင်ကိုအားလုံးစားပြီးတောက်ပြီးလို့စပွဲတို့ကစတင်တဲ့ငွေဖြတ်ပိုင်းလာချတဲ့အခါဘယ်သူကငွေထုတ်ပေးမလဲတူဦးကတော့အားနာလို့ဖြစ်စီစိတ်နာကောင်းလို့ဖြစ်စီကျွန်တော်ကျမပဲပြီးလိုက်မယ်လို့ပြောရင်ပြောပါလိမ့်မယ်ဒီလိုအခြေအနေမျိုးမှာအင်္ဂလိပ်လိုဘယ်လိုသုံးလုံးပြောဆိုမလဲပြောနိုင်တဲ့အသုံးတစ်မျိုးက
Let me pick up the tab
နောက်တစ်ခါနားဆင်ကြည့်ကြရအောင်
Let me pick up the tab.
ဒီနေရာမှာနောက်ဆုံးစကားလုံးဖြစ်တဲ့ TAB tab ကတော့ဘန်စကားဖြစ်ပြီးစားတောက်ဆိုင်ဒါမှမဟုတ်အယောင်ဆိုင်ဆိုင်ကကြတင်တဲ့ငွေပြေစာဖြတ်ပိုင်းကိုဆိုလိုတာဖြစ်ပါတယ်။ကိုကကျွေးမယ်လို့ဆိုရင်နောက်တစ်မျိုးပြောနိုင်တာကတော
့ Let me foot the bill for this.
နောက်ထပ်နားဆင်ကြည့်ကြရအောင
်. Let me foot the bill for this.
အဓိပ္ပာယ်ကတော့ကျမပေးပြစီဆိုတာပဲဖြစ်ပါတယ်။ဒီနေရာမှာFOOT foot ကကရိယာအနေနဲ့သုံးထားတာဖြစ်ပြီးဘန်စကအဓိပ္ပာယ်ကတော့စိုက်ထုတ်ပေးတဲ့သဘောပဲဖြစ်ပါတယ်တတိယတစ်မျိုးပြောနိုင်တာကတော
့ Let me it's my treat
နောက်ထပ်နားဆင်ကြည့်ကြရအောင
် Let me it's my treat
အဓိပ္ပာယ်ကတော့ကျမကျွေးပါမယ်ဆိုတာပဲဖြစ်ပါတယ်ဒီနေရာမှာ TREAT treat ကအဓိပ္ပာယ်မျိုးမျိုးရှိပါတယ်စိတ်ချမ်းသာရအောင်ကျွေးတာ၊မွေးတာ၊လက်ဆောင်ပေးတာစသဖြင့်ကိုညီညွန်းပြောဆိုတာဖြစ်ပါလေ။စားတောက်ဆိုင်သွားလို့ဘယ်သူကကျွေးမလဲ။အနောက်နိုင်ငံမှာလို့ကို့အတွက်ကိုပေးကြကြေးဆိုရင်ရောဘယ်လိုပြောမလဲ
။ Dutch treat
နောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ Dutch treat
Dutch treat အစားနောက်ထပ်ပြောလို့ရတဲ့အသုံးတစ်မျိုးက
Go Dutch
နောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ Go Dutch
ဒီနေရာမှာDUTCH Dutch ကဘေကလာတယ်ဟော်လန်နိုင်ငံသား Dutch ကလာတာဖြစ်ပါတယ်လွန်ခဲ့တဲ့နှစ်ပေါင်း300ကျော်ကဗြိတိရှ်နဲ့ Dutch တွေဟာစစ်ပွဲကြီးတွေဆင်နွှဲခဲ့ကြတယ်စစ်ဖြစ်တယ်ဆိုရင်ပဲရန်ဆောင်ကြတော့တာပေါ့ရှင်ဒါကြောင့်မို့အင်္ဂလိပ်မှာ Dutch ဆိုတဲ့စကားလုံးဟာနှိမ်ပြောတာစော်ကားတဲ့သဘောရောက်ပါတယ်အဲ့ဒါကတော့ထူးစင်ကပေါ့ဥပမာ Courage ဆိုတဲ့တတ္တိကို Dutch နဲ့တွဲပြီး Dutch Courage လို့ဆိုရင်တော့တတ္တိကြောင်းတာကိုဆိုလိုပါတယ်ဥပမာသူကအရက်မှုမှတတ္တိရှိတာဆိုရင် Dutch courage လို့ပြောလို့ရပါတယ်ရှင် ဒါကြောင့်မို့လို့ treat ဆိုတဲ့ကျွေးမွေးတာမျိုးစိတ်ချမ်းသာတာမျိုးနဲ့ Dutch ကိုတွဲပြီးသုံးတဲ့ Dutch treat လို့ဆိုရင်တော့ကျွေးတော့ကျွေးပါရဲ့ရှင်ကိုစားတာတွေ့ကိုပီးကြီးဆိုတဲ့သဘောရောက်ပါလေတော်ရရှင်များကိုဒီနေ့မိနစ်တွေတင်ပြခဲ့တယ်အင်္ဂလိပ်အသုံးနှုန်းတွေထဲမှာကိုကစိုက်ပြီးတော့ကျွေးမယ်ဆိုရင်ပြောလို့ရတာက
pick up the tab
နောက်တစ်မျိုးက
foot the bill
နောက်ထပ်ပြောနိုင်တဲ့တစ်မျိုးက
it's my treat
ကိုစားတာကိုကိုပီးကြီးဆိုရင်တော့
dutch treat
နောက်တစ်မျိုးပြောနိုင်တာက
go dutch
လို့ပြောနိုင်ပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးမဲ့ဖြစ်ပါတယ်
ဘလလာတရဲ့ဒီအမေရိကန်အီဒီယန်အသုံးနှုန်းသင်ခန်းစာကိုနားဆင်ကြရတာပါအခုတော့အပတ်စဉ်စီးပွားရေးကဏ္ဍကိုကြားမှာပါမြန်မာနိုင်ငံမှာအထူးသဖြင့်အမေရိကန်ပါဝင်အနောက်နိုင်ငံတွေကယင်းနှိမ့်ညွန့်မှုတွေထင်သလောက်မရတာအရင်းခံအချက်၃ချက်ရှိတယ်လို့ပြည်ပစီးပွားရေးလုပ်ငန်းတွေကိုဥပဒေရေးရာဝန်ဆောင်မှုပေးတဲ့ကုမ္ပဏီပူရက်တီထောင်ခဲ့သူဥပဒေပညာရှင်တူကပြောပါတယ်သုံးချောက်ထောက်ခုံလို့သူတင်စားပြောဆိုထားတဲ့အဲ့ဒီအရင်းခံအချက်၃ချက်ကဘာတွေလဲဒီ HRMR ဥပဒေအကျိုးဆောင်ကုမ္ပဏီကိုပူးရဲတည်ထောင်ပြီးတော့မြန်မာနိုင်ငံမှာ၅နှစ်ကြာရုံးငန်းဖွင့်လှုပ်ဆောင်ခဲ့တဲ့နောက်မကြာခင်တုန်းကပဲမြန်မာပြည်ရုံးကိုပိတ်လိုက်တဲ့ HRMR ကုမ္ပဏီရဲ့ပြည်ပဥပဒေပညာရှင် Eric Rose ကိုဆက်သွယ်မြန်မာပြည်ဒီသတင်းပတ်စီးပွားရေးစီစဉ်မှာကိုချကျော်သိန်းပြောပြပါလိမ့်မယ်
မနက်ငယ်ရဲ့ကဏ္ဍအသီးသီးကိုဖွင့်လှစ်ပြီးပြုပြင်ပြောင်းလဲရေးတွေလုပ်လာပြီးတဲ့နောက်စီးပွားရေးဘက်မှာလည်းဤပရင်းနှီးညှို့နှံမှုတွေဝင်လာမယ်ဆိုတဲ့မျှော်လင့်ချက်တွေကအတော်လေးညှင့်ညံ့မှမှရှိခဲ့တာပါ။ဒါပေမဲ့လည်း2012ခုနှစ်သမ္မတဦးသိန်းစိန်လက်ထက်ကနေအခု2018ခုနှစ်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်တည်းဤပရင်းနှီးညှို့နှံမှုကထင်သလောက်ဝင်မလာပါဘူး။မြန်မာနိုင်ငံပြည်လဲပြည်ဆောင်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်တိတ်ကိုလိုအပ်လာတဲ့ဤပရင်းနှီးညှို့နှံမှုတွေဘာကြောင့်များထင်သလောက်ဝင်မလာတာပါလဲ။ဘာတွေများမှားယွင်းခဲ့မှားယွင်းနေပါသလဲ။မစ္စတာအဲရီရိုးစ်ကတော့ဒီခြေနေကိုခြေထောက်၃ချောင်းပါခုံနဲ့တင်စားပြောဆိုပြီးဒီခြေထောက်၃ချောင်းစလုံးဟာဒန်းလူအရေးပါတယ်လို့ဆိုပါတယ်။သူပြောတဲ့ခြေထောက်၃ချောင်းကတော့၁ American Patriot Act အခန်း3-2မှာပါတဲ့ပြဋ္ဌာန်းချက်တွေအရငွေကြေးလွှဲပြောင်းမှုဆိုင်ရာအခက်အခဲ၂လက်ရှိရခိုင်ပြည်ပခအခြေအနေနဲ့၃အစိုးရရဲ့စီးပွားရေးဆိုင်ရာမူဝါဒတွေပဲဖြစ်ပါတယ်။ပထမတစ်ခုဖြစ်တဲ့ American စီးပွားရေးလုပ်ငန်းတွေမြန်မာနိုင်ငံမှာယင်းနှိမ့်ညွန့်မှုအခက်အခဲဖြစ်နေတဲ့ပြဋ္ဌာန်းချက်တွေနဲ့ပတ်သက်ပြီး Mr. Rose ရှင်းပြတာက
The more pervasive sanctions however were imposed under section 311 and 312 of the
US Patriot Act ကအခန်း3-1နဲ့3-2မှာ American ဘဏ္ဍာငွေကြေးလုပ်ငန်းတွေအမေရိကန်မှာအခြေစိုက်လုတ်ကင်နေတဲ့ပြပဘန္နာငွေကြေးလုပ်ငန်းတွေအနေနဲ့မြန်မာနိုင်ငံနဲ့လုပ်တဲ့ဘလူငွေကြေးအလွဲအပြောင်းမျိုးကိုမဆိုအထူးသတိထားပြီးတော့လှုပ်ဆောင်ရမယ်လို့ပြဋ္ဌာန်းထားပါတယ်။ဒီပြဋ္ဌာန်းချက်တွေဟာဒီကနေ့ဒီချိန်ထိအတည်ဖြစ်နေသေးရှိပါတယ်။အရင်ကဒဏ်ခအရေးယူမှုအများစုကို2016ခုနှစ်အောက်တိုဘာလမှာသမ္မတဥပမာကရုပ်သိမ်းပေးခဲ့ပေမဲ့လည်းဒီပြဋ္ဌာန်းချက်တွေကတော့ရှိနေသေးပဲဖြစ်ပါတယ်
။တကယ်ကတော့ဒီငွေအလွဲအပြောင်းကိစ္စကိုလုံးဝအရေးယူပိတ်ပင်ထားတာမဟုတ်ပါဘူး။ဒါပေမဲ့လည်းအမေရိကန်ဘဏ်လုပ်ငန်းတွေကလှုပ်ဖို့တွန့်ဆုတ်ကြတာဖြစ်ပြီးဒီအခြေအနေကိုမြန်မာဆိုရတာဝန်ရှိသူတွေအမေရိကန်ဘက်ကသဆိုင်ရာဌာနတွေအမေရိကန်ဘဏ်လုပ်ငန်းရှင်တွေအားလုံးတွေ့ဆုံပြီးဆွေးနွေးပြောဆိုနိုင်ခဲ့ရင်ပြည်လဲသွားနိုင်ခဲ့မယ့်ကိစ္စပါအဲ့ဒီလိုဆွေးနွေးပြောဆိုဖို့ကြိုးစားခဲ့ပေမဲ့မဖြစ်ခဲ့ဘူးလို့ HRMR ကုမ္ပဏီစပြီးတည်ထောင်ခြင်းကပါဝင်ခဲ့တဲ့ဥပဒေပညာရှင်ဒေါက်တာအန်ဒရူးငုံကျွန်းရံကရှင်းပြပါဗ
ျ။လုံးဝပိတ်ထားတာမဟုတ်ဘူးဒါနဲ့ဒီဖက်ကအစိုးရက American Banker Association အဲ့မှာတန်းနေချီရှိတယ်။အဲ့ဒီလူတွေနဲ့ဒီ OFAC က Office of Foreign Asset Control နဲ့ Treasury နဲ့နိုင်ငံခြားရေးဝန်ကြီးဌာနနဲ့အကုန်တွေ့ပြီးတော့အစိုးရကဒီ sanction ကိုဒီလောက်ထိလျှော့ထားတယ်။အဲ့တော့ခင်ဗျားတို့ဒီ OFAC ကနေဒါကိုခိုင်ထားတဲ့ဟာတော့ရှိတယ်။ဒါမဲ့ဒီဟာ fund ပြောင်းတာလွဲတာခင်ဗျားတို့ဘာမှမကြောက်နဲ့ကျွန်တော်တို့ဒါလုပ်ပြီးပြီဆိုတဲ့ဟာကိုဒီအစိုးရဖက်ကကမ္ဘာကထားပြုလို့လုပ်ပြီးနိုင်ဒီအဲ့ဒီကိစ္စကဒရိတ်ကန်တစ်ခုကတောင်းတစ်ခုကပြုတ်ပြီးတာအစိုးရကအဲ့ဒါကိုအရင်ဆိုရတော့ကလည်းကျွန်တော်ပြောတယ်လူကြီးတွေဒါလုပ်ပြီးပါလုပ်ပြီးပါကျွန်တော်တို့ဟိုဖက်အတန်းတန်းဖက်ကကမ္ဘာကထားပြုပြီးတော့ခေါ်ရတာလွယ်တယ်ဒါပေမဲ့ဒီဖက်ကမြန်မာပြည်ဖက်ကအဲ့ဒီဟာကိုစိတ်မဝင်စားတာလားနားမလည်တာလား Yin so are lemon low, be so a lemon low go. A coaching tea America banker Sugrega, Yamapio Pesan Ring Aru, America Ubri Chu Powder. Yamapia Pesan Wina, Nedru Lexan, America Ubri, you know, Chu Powder Sure, Nalin Chile.
Dudia Chinigaro, Manyin the Jacanti Nebriba Chiniba. American Siway Lung and Risuraga, Sushia Lung and Chibi. D. Sushia Shinri Kanganaga, Tay Yibavari. Pibaning and Kuguma. Siwai look, Jininu Nande, American Siwai Lung and Nine, Eri Nangama, Nangangaga, Wiban Josu Nide, Mane Mata Chini to Kuku, Shinide, so ye, Di Boma, Associa Shinriga, Belu the Borta the Lesurabu, Ted Dreyavare. Aku, Yakambine Chiniha, American Siwai Lung and Ri, Lilu Shu, Tamatope, Talu, Mayare, Chinima, Shangiraga, Nemanangama, Turudui, Bajong, Jininu Namu, Lamalu the Lesurago.
It's a reputational risk, and I'm not going to comment on what the Tarmado may have done, what Arsa may have done. The result is that more than
2019年5月9日、2019年6月9日、2020年5月9日、2021年5月9日、2022年5月9日、2023年5月9日、2024年5月9日、2025年5月9日、2026年5月9日、2027年5月9日、2028年5月9日、2029年5月9日、2030年5月9日、2031年5月9日、2032年5月9日、2033年5月9日、2034年5月9日、2035年5月9日、2036年5月9日、2037年5月9日、2038年5月9日、2039年5月9日、2040年5月9日、2041年5月9日、2042年5月9日、2043年5月9日、2044年5月9日、2045年5月9日、2046年5月9日、2047年5月9日、2048年5月9日、2049年5月9日、2050年5月9日、2051年5月9日、2052年5月9日、2053年5月9日、2054年5月9日、2055年5月9日、2056年5月9日、2057年5月9日、2058年5月9日、2059年5月9日、2060年5月9日、2061年5月9日、2062年5月9日、2063年5月9日、2064年5月9日、2065年 နှင့်ရှိလာချိန်ထိတိတိတတ်တာပြောင်းလဲမလာသေးတာကိုမစ္စတာရူးစ်ကထောက်ပြပါတယ်။လက်တွေ့မှာတော့အဲ့ဒီမျောလင်းချက်တွေဖြစ်မလာခဲ့ပဲစီးပွားရေးမူဝါဒပိုင်းမှာတတီရောက်ရောက်ချမှတ်အကောင့်ထဲပေါ်တာအခုချိန်ထိမရှိသေးဘူးလို့သူကထောက်ပြပါတယ်။ဒါပေမဲ့လည်းလုံးမယ်ဆိုရင်တော့လုံးဖို့အချိန်ကျန်သေးတယ်လို့ဆိုပါတယ်
။ It's totally within the control of the Myanmar government. They have 3 years left.They have 3 years left in their mandate. It is entirely dependent upon them to look at the.
ဒီကိစ္စကမြန်မာအစိုးရရဲ့ထိန်းချုပ်မှုအောက်မှာလုံးဝရှိနေတာပါ။သူတို့မှာလုတ်ပိုင်ခွင့်၃နှစ်ကျန်မာသေးတယ်။အာဏာရှင်စနစ်ကနေဒီမိုကရေစီကိုအသွင်ကူးပြောင်းခဲ့တဲ့တခြားနိုင်ငံတွေမှာအောင်မြင်မြင်ချမှတ်အကောင့်ထည့်ဖို့တဲ့မူဝါဒတွေကိုလေ့လာကြည့်ရှုဖို့သူတို့ဘုံမှာလည်းလုံးဝမူတည်ပါတယ်။ဥပမာဖိလစ်ပိုင်နိုင်ငံလိုအာဆီယံနိုင်ငံတွေအခြေဥရောပနိုင်ငံဒီမှာလုတ်ခဲ့တာတွေကိုကြည့်နေမှာလေကိုကိုရန်ကစပြီးတော့ဖော်ထုတ်ရမှာမဟုတ်ပဲနမူနာယူပြီးတော့လုတ်လို့ရတဲ့ကိစ္စတွေပ
ါဒီအခြေအနေ၃ရက်ကိုထီထီရောက်ရောက်နဲ့အောင်းအောင်းမြင်းမြင်းဂိုင်းတွယ်ဖြည့်ရှင်းလုံဆောင်တာမျိုးအခိုင်အမာတွေ့ရမယ်ဆိုရင်တော့သူကိုယ်တိုင်မြန်မာနိုင်ငံမှာပြန်လာလို့အောင်မှာပါလို့လေမစ္စတာရူးစ်ကပြောပါတယ်အထူးသဖြင့်တော့ဒေါ်ဆန်းစုကြည်နဲ့ NLD အစိုးရအနေနဲ့နေပယ်တီးတီးမှာတက်သည့်နားလေကျွမ်းကျင်ပြီးနိုင်ငံကိုလည်းချစ်ကြတဲ့ပါတီဆွဲမရှိတဲ့အပြောတသက်မဟုတ်ပဲလှုပ်ဆောင်နိုင်စွမ်းရှိတဲ့သူတို့ဘာလုပ်နေလဲဆိုတာသူတို့ဖာတာတည်နာလေဒီပါရောက်မြမနွယ်ဘွားတွေကိုပြန်ခေါ်ယူပြီးမြမကျွမ်းကျင်သူတွေပါဝင်တဲ့မြမအစိုးရမျိုးကိုဖွဲ့စည်းပါလို့ Every Rose ကအကြံပေးပါခင်ဗျာ
အခုခါတုတ္တဆောင်နဲ့အမေရိကန်တခွင်အစီအစဉ်ဆက်ရောက်ပါပြီအမေရိကန်ပြည်တော်စုကိုရွှေ့ပြောင်းခြေချနေသူတွေကသူတို့လက်ရှိနေထိုင်နေတဲ့နေရာကိုမိခင်နေရာရင်းနာမည်အစွဲပြုပြီးတော့မှဲ့ခေါ်ကြတဲ့အကြောင်းနဲ့ရွေးရရင်ကျေးမှုတွေကိုလည်းဆက်ပြီးတော့ထိမ့်သိမ်းထားကြတဲ့အကြောင်းကိုအောင်အောင်ကပြောပြပါလိမ့်မယ်
အမေရိကန်ပြည်အစုကယ်လီဖိုးနီးယားပြည်နယ်ကအဲလမီဒါခရင်ဟာအခုဆိုရင်အာဖဂန်အမေရိကန်နေအများပြအခြေဆက်ရဒေသတစ်ခုဖြစ်လာနေပါပြီ။အာဖဂန်ရေစုဝေးရာဆန်ဖရန်စစ္စကိုမြို့နားကလစ်တယ်ကာဘူးအကြောင်းဆက်တင်ပြပေးပါမယ်။ဆန်ဖရန်စစ္စကိုဘေးအဲရီယာကဖရီးမောင့်မြို့လေးမှာဆိုရင်အာဖဂန်နစ္စတန်ကရွှေပြောင်းအခြေချသူအတော်များများနေထိုင်ကြတာပါတောင်တန်းတွေဘေးနားမှာတည်ရှိတဲ့မြို့ကလေးဖြစ်တာကြောင့်လည်း 1980 80ခုနှစ်တွေတုန်းကဖြစ်ပွားခဲ့တဲ့အာဖဂန်ဆိုဗီယက်စစ်ပွဲကနေထွက်ပြေးတိမ်းရှောင်လာသူတွေအဖို့မိခင်မျိုးအာဖဂန်ကိုအမှတ်ရစေတာပါဒီမျိုးကလေးမှလာရောက်အခြေဆိုင်ကြတဲ့အာဖဂန်တွေများလာတာနဲ့အမျှရိုးရာစားတောက်ဆိုင်တွေစည်းစိမ်တွေလည်းဖွင့်လာကြပြီးအခုခါမှာတော့ Little Kabul ရဲ့လို့အာဖဂန်မျိုးတော်နာမည်ကိုဆွဲပြုပြီးဒေသခံတွေကခေါ်လာကြပါပြီ Hayward Mugan Hasib Alam Kelgaro ဒီအရမနေရတာကန်ထူးတယ်လို့ထင်မှတ်နေသူပါ
This is a small little Kabul here.
Dinia ha Fremont Lambo ga Kabul myo a tei da le ba. Awit the ga sa lo Afghan ne patat da a kong long ja ba de.
Fremont myo ma Afghan sa taw sain ni le shi ba de. Let set pi lo ya da kaung ne Afghan sa sa ri le ya nai na ba. Sa tong du Brad Heller ga ro di sain ga a kaung song lo so ba de.
I like the chicken the best.
Sa taw chei ba de. Ta cha niya ri ma de di sain ga cha taw ko a chei so ma.
အာဖဂန်စားသောက်ဆိုင်မှာလာရောက်စားသောက်သူတွေအတွက်တော့အစားအစာပြင်အာဖဂန်ရဲ့သမိုင်းကြောင်းနဲ့ယဉ်ကျေးမှုကိုလည်းစိတ်ဝင်စားစရာတွေတွေ့ခဲ့တာပါမလစ်ဆာလိုက်က
I think food is a great way to learn about other people's
စားသောက်ကနေသူတို့ရဲ့ယဉ်ကျေးမှုတလေးကိုလေ့လာချိတ်ဝေခွင့်ရပါတယ်စားသောက်ဆိုင်နဲ့ဝင်လာတဲ့ဆိုရင်ကိုရှေးခါကချက်ပြုတ်နေတဲ့အတိုင်းချက်ထားတာတွေကိုစားကြည့်နေပါတယ
် Fremont လမ်းမကြီးတစ်လျှောက်ကဈေးဆိုင်တွေမှာအာဖဂန်ယဉ်ကျေးမှုလက်ဝတ်တစားတွေအဝတ်အထည်တွေနဲ့တခြားယဉ်ကျေးမှုနဲ့ပတ်သက်တာတွေကိုဝယ်လို့ရပါတယ်မိုင်ဝမ်ဈေးဆိုင်မှာဆိုရင်လေအာဖဂန်ပေါင်မုတ်ဘာဘရီကိုဝယ်လို့ရပါတယ်ခါဦးလာအယ်ခိုင်စီကတော့ဒီပေါင်မုတ်ကိုစားလိုက်ရရင်အာဖဂန်မှာများလားထင်မိတယ်လို့ဆိုပါတယ
် We always buy this bread
ဒီပေါင်မုတ်ကိုကြိုက်တော့အမြဲဝယ်ပါတယ်ပေါင်မုတ်စားရရင်အာဖဂန်နစ္စတန်ကိုပြန်ရောက်သွားသလိုပါပဲဒီပေါင်မုတ်မျိုးဘယ်မှမမရနိုင်ပါဘူ
းကယ်လီဖိုးနီးယားကိုရောက်ရှိလာပြီးတဲ့နောက်တချို့တွေကလည်းရေကြီးရာမျက်နှာရာကြောင်းရွှေ့ကြပြန်ပါတယ်ဒါပေမဲ့လည်းတချို့ကတော့ကိုယ့်ရဲ့ဒေသအဖြစ်သတ်မှတ်ပြီးတော့ကာလကြာရှည်နေထိုင်လာကြတာပါစားတော့ဆိုင်ပိုင်ရှင်အဇစ်ဥမာက
I never gave up
ဒီနေရာမှာနေလာတာနှစ်အစိတ်ရှိပါပြီအာဖဂန်အလံကိုတော်မှထောင်ထားပါတယ
်တောင်တန်းဘေးနားကဖရီမောက်မျိုးလေးကနေခွဲခွာရမှာဟာအာဖဂန်နစ္စတန်ကိုခွဲခွာရတာမျိုးလို့လဲခံစားမိတာကြောင့်ဘယ်ကုန်းမှသွားမှာမဟုတ်ဘူးလို့လဲသူတို့ကပြောကြပါတယ်ခင်ဗျာဒိုမီနိုကစားရင်နိုင်ငံရေးအကြောင်းဆွေးနွေးနေကြတဲ့တက်ကြီးရွယ်အိုတွေစေတင်လိတ်ခုံလုပ်သားတွေဒါမှမဟုတ်နိုင်ငံရေးအကြောင်းပြောဆိုနေကြတဲ့ပြည်ပရောက်ကျွေးပါနိုင်ငံသားတွေကိုဖလော်ရီဒါပြည်နယ်မိုင်ယာမီကလစ်တယ်ဟာဗာနာလို့ခေါ်တဲ့နေရာမှာတွေ့ကြရမှာပါ။ထမင်းတွေစေတင်လိတ်တွေကော်ဖီအစားအစာဆယ်ဆာကနဲ့ဒိုမီနိုကစားနေတာတွေကိုတွေ့တာကြောင့်လက်တင်အမေရိကနိုင်ငံတစ်ခုကိုရောက်နေသလားလို့ထင်မှတ်မှားစရာရှိပေမဲ့မဟုတ်ပါဘူး။ဒါဟာအမေရိကန်ပြည်ထောင်စုအရှေ့တောင်ပိုင်းဖလော်ရီဒါပြည်နယ်မိုင်ယာမီမြို့က Little Havana လို့ခေါ်တဲ့အရက်မှာပါ။အဲ့ဒီနေရာကဆယ်လီအိုချိုရှစ်လမ်းမကတော့အဝေးရောက်ကျူးဘားနိုင်ငံသားတွေရဲ့အလွမ်းဖြေစရာကျူးဘားနိုင်ငံငယ်လေးဖြစ်ပါတယ်။ကျူးဘန်သုတေသနအင်စတီကျူကဂျော့ချ်ဒူနီယာ
And then in 1959, this is a very large number of
people. I think that the people who were in the world were in the world. They 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 were in the world.
ကမ္ဘာလူကြိုက်အများဆုံးကျူဘာစားတောက်ဆိုင်လို့အတော်များများကအတိအမဲ့ပြုထားတဲ့ Versailles စားတောက်ဆိုင်ဟာဆိုရင်လေ Little Havana မှာရှိနေတာပါဒီစားတောက်ဆိုင်ပိုင်ရှင် Philip Voss ဟာမိဘနှစ်ပါးနဲ့အတူမိုင်ယာမီကိုငယ်စဉ်အချိန်တည်းကရောက်ရှိခဲ့တာဖြစ်ပြီး1982ခုနှစ်ကစလို့ဖခင်နဲ့အတူစားတောက်ဆိုင်လုပ်ငန်းကိုစတင်ခဲ့တာ
ပါ This is Cuban coffee
when Miami မှာတော့ Versailles ဟာအကောင်းဆုံး coffee ဆိုင်ပါဗျာ
ကျူဘာအမေရိကန်နေရာဒီဆိုင်ကိုလာပြီး coffee တောင်းရင်းအားကစားကစလို့နိုင်ငံတကာအရေးခင်းတွေအထိပြောဆိုဆွေးနွေးကြပါတယ်ဒါပြင်နိုင်ငံရေးသမားတွေရင်တောက်တွေနဲ့အမေရိကန်ရောက်ကျူဘာမျိုးဆက်တဲ့လူငယ်တွေဟာရေမြေသစ်မှာအခြေချနေရသူတွေအကြောင်းပြောဆိုဆွေးနွေးနိုင်ဖို့ဒီနေရာကိုလာရောက်လေ့ရှိပါ
တယ်။ဒီနေရာဟာတယောက်နဲ့တယောက်တွေ့ဆုံဖို့နေရာကောင်းတစ်ခုပါ။သမရတွေလည်းဒီမှာလာကော်ဖီတောက်ဖူးကြတယ်လေ
။ဆေးပင်လိပ်ဟာလည်းကျူဘာယဉ်ကျေးမှုရဲ့အစိပ်ပိုင်းတစ်ခုဖြစ်ပြီးကွာဒနာမီရာဟာနာမည်ကြီးဆေးပင်လိပ်ဆိုင်တစ်ဆိုင်ဖြစ်ပါတယ်။ဆိုင်ကိုလာတဲ့သူတိုင်းကိုကျူဘာကော်ဖီနဲ့အက်ခံပြီးဒါဟာကျူဘာရဲ့ယဉ်ကျေးမှုဖြစ်တယ်လို့ဆိုင်မန်နေဂျာ Eric Otero ကပြောပါတယ်။
Each cigar touches over 4,000 heads.
Where you throw sweat through these, go meow king, saving in the go, do town net chi, look it up. Two cement hara le chi bi, taha nizin ni time hu goa de ma mishi mithi ba. Saving le go minhi, AAC time bi, coffee to quen ne, need a ne go, chop chat chi lai ba.
တကယ်တော့ကျူဘာနဲ့အမေရိကန်ပြည်ထောင်စုဖလော်ရီဒါဟာမိုင်းတရားကျော်သားဝေးတာကြောင့်ဖလော်ရီဒါမှာဆိုရင်ကျူဘာနယ်ပယ်အမေရိကန်များပြားအခြေဆက်ရာဒေသလည်းဖြစ်လာတာပါခင်ဗျာ အမေရိကန်ပြည်သူမှာအသက်65နှစ်ကျော်သူအရေးအတွက်ဟာလင်းလင်းမြန်းမြန်းတိုးလာနေပြီးအဲ့ဒီထဲကတချို့ဟာနိုင်ငံရေးချားမှမွေးဖွားသူတွေဖြစ်ပါတယ်။ရွှေပြောင်းချေချာနေထိုင်သူအများပြားရှိတဲ့နယူးယောက်လူမျိုးမှာဆိုရင်လေတက္ကသိုလ်2020မှာ65နှစ်ကျော်တဲ့ဦးရေဟာအများဆုံးတိုးလာနိုင်တာကြောင့်ပြည်သူ့စောစောရေးဌာနတွေအနေနဲ့လုံလုံလောက်လောက်ဝန်ဆောင်မှုပေးဖို့အခက်အခဲတွေကြုံတွေ့လာနေပါတယ်။ဒေးဇီတက်ကြီးကရမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကတက်ကြီးရွယ်အိုတွေဟာအချင်းချင်းတွေ့ဆုံဆူတောင်းကြသလိုဟာလာအစားအစာတွေကိုလည်းစားနိုင်ပြီးတပတ်ကို၃ရက်၄ကျင်ကန်လုပ်ပါတယ်။အမေရိကန်ပြည်အောင်စုကိုအခုနောက်ပိုင်းရွှေပြောင်းအခြေချနေထိုင်လာသူတွေထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေပါဝင်ပြီးတော့တက်ကြီးရွယ်အိုတွေအဓိကတွေ့ကြုံရတဲ့စိန်ခေါ်မှုကတော့ဘာသာစကားပြဿနာပါ။ဘင်္ဂလားဒေ့ရှ်ကရွှေပြောင်းလာသူဂျဟန်အရာအမင်က
ဒီကိုဆက်ရောက်တော့ကအင်္ဂလိပ်လိုတလုံးမှမသိပါဘူး။အခုလည်းမတတ်ဘူးဆိုတော့အရာဝန်တိုင်းစဉ်းစားမိတာကနောက်တစ်နေ့ကိုဘလို့ဖြတ်တန်းရမလဲဆိုတာပ
ါလူများပြားနဲ့တွေ့ဆုံစကားပြောခွင့်မရပဲအထူးကြံချင်းဒီမျိုးကိုအခုလိုတက်ကြီးရွယ်ဦးရွှေပြောင်းချစ်ချနေထိုင်သူတွေရင်ဆိုင်ရလေရှိပါတယ်အထူးသဖြင့်ဘာသာစကားအခက်အခဲကြောင့်ဖြစ်တယ်လို့အနာဂတ်မျိုးပြစင်တာရဲ့အကြီးတန်းသူတွေသည် Christian Gonzalez Rivera ကပြောပါတယ
် Very often you will find older people who feel isolated because their grandchildren
ဘာကြောင့်လဲဆိုလို့ပဲတက်ကြီးရွယ်ဦးတွေကအထူးကြံလေးရှိတာကိုတွေ့ရမှာပါသူတို့မျိုးတွေကလည်းသူတို့ဘာသာစကားဟိုမတက်ကြတော့ပဲအမေရိကန်ယဉ်ကျေးမှုနဲ့ပိုနှီးဆက်ကုန်ပါတယ်ဆိုတော့ဟိုတုန်းကသူတို့နိုင်ငံမှာနေလာခဲ့တဲ့ပုံစံမျိုးနဲ့အခုအနေထားကကွာခြားပါတယ
်ဒေးဇီတက်ကြီးကရာကိုတောင်အရှအသင်းအဖွဲ့တစ်ခုဖြစ်တဲ့ India Home အဖွဲ့ကစီမံခန့်ခွဲတာဖြစ်ပြီးတက်ကြီးရွယ်ဦးတွေရင်ဆိုင်နေရတဲ့အထူးကြံမှုကိုရောပါအောင်အစီအစဉ်လေးဆောင်ရွက်ပေးပါတယ်အစိုးရရဲ့ထောက်ပံ့ခြင်းမြန်မာသူတွေပါဝင်တက်ကြီးရွယ်ဦးတွေအနေနဲ့မိသားစုနဲ့နေနေအောင်လည်းစီစဉ်ပေးပါတယ်အခုကမှတော့ India Home ရဲ့ဆက်သွယ်ပေါင်းကူးပေးရေးအစီအစဉ်လေးကြောင့်ပျော်ရွှင်ရတယ်လို့ပြောပါတယ်ခင်ဗျာ
အဲ့ဒါတူတာဆောင်လင်းအမေရိကန်တခွင်စီစဉ်ကိုနားဆင်ကြရတာပါခင်ဗျာ VOA အမေရိကန်တံမြန်မာပိုင်းကအင်္ဂါနေ့မနက်ခင်းစီစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းကျဉ်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကအင်းနီချင်းကနေဒါနဲ့မက္ကဆီကိုနိုင်ငံတွေနဲ့ကုန်သွယ်ရေးစာချုပ်အသစ်တစ်ခုထုတ်ဆိုဖို့ရခဲ့တဲ့သဘောတူညီချက်ဟာကမ္ဘာပေါ်ကကုန်သွယ်ရေးသဘောတူညီချက်တွေထဲမှာအကြီးမားဆုံးနဲ့အကောင်းဆုံးသဘောတူညီချက်ဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်နဲ့သူ့အဆိုအရအဖွဲ့ကပြောပါတယ်။အခုရခဲ့တဲ့သမိုင်းဝင်သဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနဲ့မြောက်အမေရိကတိုက်ထဲငွေနဲ့အလုပ်ကိုင်းတွေလှိမ့်ပြီးဝင်လာစေမယ်လို့သမ္မတထရမ့်ကကြိုတင်ဟောကိန်းထုတ်ခဲ့ပါတယ်။အိန္ဒိယနိုင်ငံထဲမှာရောက်ရှိနေကြတဲ့ရိုဟင်ဂျာတွေရဲ့ဘိုင်ယိုမက်ထရစ်လက်ပွဲအားပါဝင်ကိုယ်ရေးချက်လက်တွေကိုကောက်ယူပြီးဘဟုအစိုးရထံတင်ပြချဖို့အတွက်ပြည်နယ်အလုံးကိုညွှန်ကြားချက်ထုတ်ပြန်ထားကြောင်းအိန္ဒိယပြည်ထောင်ဝန်ကြီးရရှနာစင်ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။တင်ပြလာတဲ့အချက်လက်တွေကိုစုဆောင်းပြီးတဲ့နောက်မှာဘယ်လိုလှုပ်ဆောင်တင်လဲဆိုတာကိုမြန်မာအစိုးရနဲ့တန်တမာရေးလမ်းကြောင်းကနေဆွေးနွေးသွားမယ်လို့ဆိုပါတယ်။in January လောင်းကဗုဒ္ဓဂါယအနီးမှာဘုံဖောက်ခွဲဖို့အတွက်ကြံစီခဲ့မှုနဲ့ဆက်နွယ်နေသူနှစ်ဦးကိုအိန္ဒိယအာဏာပိုင်တွေကဖမ်းဆီးအရေးယူလိုက်ပြီးဖြစ်ပါတယ်။သူတို့တွေဟာမြန်မာနိုင်ငံတွင်းမှာကရိုဟင်ဂျာတွေနဲ့တွေးဆညီညွတ်ကြောင်းပြသတဲ့အနေနဲ့ရောအိန္ဒိယအစိုးရကိုဆန့်ကျင်တဲ့အနေနဲ့ပါဒီလိုဘုံဖောက်ခွဲဖို့အတွက်စီစဉ်ခဲ့တာလို့အိန္ဒိယအမျိုးသားထောက်လှမ်းရေးအဖွဲ့ကနေပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ16ရက်ကတိဘက်ဖုန်းတော်ကြီးဒလိုင်လာမဟောကြားမဲ့တရားနာဖို့အတွက်လူများစုဝေးနေကြတဲ့အချိန်ဗုဒ္ဓဂါယဇေဒီတော်နားကမိဖို့ကြောင့်တစ်ခုတည်းမှာပောက်ကွဲမှုအချိန်တိတ်မပြင်းလာတဲ့ဖောက်ခွဲပစ္စည်းတစ်ခုတွေ့ရှိခဲ့တာကြောင့်လူတွေရုံရင်းဆန်ခန့်နဲ့ထွက်ပြေးခဲ့ရတာဖြစ်ပါတယ်ဒီဘုံဟာဖုန်းတော်ကြီးဒလိုင်လာမနဲ့ဗီယာဒီနဲ့အုပ်ချုပ်ရေးမှုတို့ဗုဒ္ဓဂါယဇေဒီတော်ဝင်းရဲတဲကိုရောက်လာချိန်မှာဖောက်ကွဲဖို့အတွက်စီစဉ်ထားတာလို့လည်းပြောပါတယ်မြန်မာနိုင်ငံကိုလာရောက်တဲ့ဂျပန်နဲ့တောင်ကိုရီးယားခီးသွားဧည့်သည်တွေအတွက်တစ်နှစ်ပြည်ဝင်ခွင့်ဗီဇာကင်းလုပ်ခွင့်ပေးသွားမှာဖြစ်ကြောင်းမြန်မာအစိုးရကြေညာချက်ဟာမြန်မာနိုင်ငံတွင်နိုင်ငံခြားခီးသွားတွေပို့ပြီးလာရောက်စီဖို့ဆွဲဆောင်နိုင်မယ်လို့ဂျပန်သတင်းတွေမှာဖော်ပြပါတယ်။ဗီဇာကင်းလုပ်ခွင့်ထောက်ပေးမဲ့လေဆိပ်တွေကတော့နေပြည်တော်ရန်ကုန်နဲ့မန္တလေးလေဆိပ်တွေဖြစ်တယ်လို့ထိုင်းမြန်မာနယ်စပ်ခေတ်၃ခုမှာလည်းရယူနိုင်မှာဖြစ်ကြောင်းဖော်ပြထားပါတယ်။အောက်တိုဘာလ၁ရက်နေ့ကစတင်တဲ့ဗီဇာကင်းလုပ်ခွင့်အစီအစဉ်မှာအကျုံးဝင်တဲ့နိုင်ငံတွေကတော့ဂျပန်၊တောင်ကိုရီးယားပြင်တရုတ်နိုင်ငံရဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေဖြစ်တဲ့ဟောင်ကောင်နဲ့မကာအိုကခီးသွားဧည့်သည်တွေလည်းပါဝင်ပါတယ်။
နောက်ဆုံးရနိုင်ငံတကာသတင်းကျဉ်းချုပ်ကိုတော်ခင်ညွတ်တက်ကြီးညာခဲ့တာဖြစ်ပါတယ်အခုမနေ့ပိုင်းစီစဉ်ထုတ်လုပ်ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ် VOA ရဲ့မနေ့ပိုင်းမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိ line meter 30.40 48နဲ့ line length meter 190ကနေပြီးတော့ထုတ်လွှင့်ပေးကြတာဖြစ်ပါတယ်ခင်ဗျာ VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်တော်ကြောင်းလွန်ပါ
This program has come to you from the Voice of America, Washington.